Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်နိုဝင်ဘာလ29ရက်တောက်ချာနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကိုတာဝန်ရှိသူတွေထိရရောက်ဆောင်ရွက်ဖို့ဖိအားပေးတဲ့အနေနဲ့နိုင်ငံတကာတောင်းဆိုဆန္ဒပြပွဲတွေဒီနေ့ပဲဩစတြေးလျနိုင်ငံမှာဆက်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရိုဂျာဒုက္ခသည်တွေကိုဗာရှန်ချာကျွန်းမှာပြောင်းရွှေ့နေရချထားမဲ့အစီအစဉ်ကိုလေ့လာခဲ့ခဲ့လို့ရကြောင်းကုလသမဂ္ဂအစီအမံရရှိတယောက်ကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူညင်ညာပေးမှာပါ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်ရရှင်နေနာဆင်ရမယ်ထိတ်တဲရောက်မြန်မာသတင်းလွှာတွေမှာတော့ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံပေါ်မှာလူမျိုးတုံးတက်ဖြတ်မှုနဲ့ကြားနာစစ်ဆေးတဲ့အခါမှာလိုအပ်တဲ့အချက်လက်ထောက်ထားတွေကူညီပေးသွားမှာဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကဒီကနေ့ပြောဆိုလိုက်ပါတယ်
အိုဆေးရသွားမှုကိုနေရှင်ရဲ့ဆက်ကျူးလွန်ထားတဲ့ဒီဆေးရသွားကောင်တွေကိုနော်တရားမျှတမှုတွေနေပြီးတော့အရေးယူဖို့ဟိုလှုပ်ဆောင်တဲ့ဥစ္စာဟာဒါမှန်ကန်တဲ့လုပ်ရဖြစ်တယ်
ရခိုင်ပြောခွင့်ရခိုင်ဒုက္ခပါရှင်နောက်ပိုင်းပြေဆုံးနာဆင်ရပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်မန်ဝါကျေးရွာထဲမှာတော့ဒီကနေ့မနက်ပိုင်းလက်နက်ကြီးကြီးကြားရောက်ပောက်ခွဲခဲ့တာကြောင့်ရွာသားတွေတေဆုံဒဏ်ရာရတာရရှိခဲ့ပါတယ်ဒီသတင်းချက်လက်အမှန်အမှားတွေခွဲခြားနိုင်အောင်လို့ Facebook Messenger ကနေတဆင်မေးမြန်းစီစစ်နိုင်မယ် Messenger Bot တစ်ခုကိုလည်းဒီမြန်မာ ICT အဖွဲ့ကနေဒီကနေ့မိတ်ဆက်လိုက်ပါတယ်ဒီလိုမျိုးသတင်းတွေနဲ့အတူဒီစီးကိန်းအားကစားပြိုင်ပွဲရဲ့နောက်ဆုံးရသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မုံတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကိုတာဝန်ရှိသူတွေထိထိရောက်ဆောင်ရွက်ဖို့ဖိအားပေးတဲ့အနေနဲ့နောက်တစ်ကြိမ်နိုင်ငံတကာတောင်းဆိုဆန္ဒပြပွဲတွေဒီနေ့ပဲဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာစတင်လိုက်ပါတယ်။ဩစတြေးလျဆွေးနွေးအနေနဲ့ကြောင်မီးသွေးရေနံနဲ့တဘောတံငွေဒုဖော်ရေးစီမံကိန်းတွေမလို့အောင်တောင်းဆိုရတဲ့အနေနဲ့ရန်နဲ့ချီတဲ့ဆန္ဒပြသူတွေ New South Wales ပြည်နယ်က Liberal Party ရင်းချုပ်ရှေ့စုဝေးဆန္ဒပြလိုက်ကြတာပါ။ဆွေးနွေးမျိုးကရာသီဥတုပြောင်းလဲမှုတက်ပြည့်ရေးလှုပ်ရှားသူအသက်16နှစ်ရွယ် Greta Thunberg ရဲ့စော်ဝါချက်အတိုင်းဩစတြေးလျကတခြားမျိုးတော်တော်များလည်းဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။မူကောင်မှုအပူချိန်မြင့်တက်မှုတွေကြောင့်နိုင်ငံထဲမှာတတလတော်မီတွေကြီးကျယ်လောင်ကျွမ်းတာကိုဆန္ဒပြကြောင်းသူကျောင်းသားတွေကမိမောင်းထုတ်ပြခဲ့ကြပါတယ်။အမေရိကန်ပြည်သူမှလည်းနယူးယောက်မြို့ကနေလော့စ်အန်ဂျလိစ်မြို့ထိနိုင်ငံတော်ဆန္ဒပြပွဲတွေလုပ်ဖို့လူငယ်တွေစီစဉ်ထားကြတာပါကျေးဇူးတော်နေ့အဖြစ်ကွန်ပျူတာစီးကိုအကြီးအကျယ်ဈေးရရောင်းတဲ့ Black Friday တောက်ချာနေ့မှာ Black Friday Strike ဆိုပြီးသဘောပေါက်ခြင်းမထိခိုက်စေမဲ့စီးပွားရေးလုပ်ငန်းတွေလှုပ်ဆောင်လာအောင်တောက်ဆူဆန္ဒပြဖို့လည်းစီစဉ်ထားတာဖြစ်ပါတယ်
အစိုးရဆန့်ကျင်ဆန္ဒပြပွဲတွေအကြီးအကျယ်ကျုံးနေတဲ့အီရန်နိုင်ငံမှာဝန်ကြီးချုပ်အက်ဒယ်အဗ်ဒူမာဂဒီယာရုကနေနှုတ်ထွက်မယ်လို့ဒီကနေ့ကြေညာလိုက်ပါတယ်။အီရန်လွှတ်တော်ကိုနှုတ်ထွက်စာတင်မယ်လို့ဝန်ကြီးချုပ်ကကြေညာခဲ့တာပါ။လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့လူပေါင်း40ကျော်တေဆုံးခဲ့ပြီးနောက်တည့်မှာပဲလွှတ်တော်မှာနှုတ်ထွက်စာတင်မယ်ကြောင်းဝန်ကြီးချုပ်ကြေညာခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်အက်ဒယ်မာဂဒီအစိုးရအပေါ်လွှတ်တော်ကထောက်ခံမှုပေးနေတာပြန်စင်စားဖို့ရှီယိုက်ဘာသာရေးခေါင်းဆောင်အယာတိုလာအလီအယ်ဆာဆနီရဲ့တိုက်တွန်းချက်ကြောင့်အခုလိုယာရုကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တယ်လို့ကြေညာချက်မှာပြောထားပါတယ်။လွန်ခဲ့တဲ့တနှစ်လောက်ကမှဝန်ကြီးချုပ်အက်ဒယ်မာဂဒီကိုရွေးချယ်ခန့်အပ်ခဲ့တဲ့လွှတ်တော်အနေနဲ့တခြားဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေစဉ်းစားဖို့အတွက်ဘာသာရေးကောင်းဆောင်ကြီးအယ်ဆက်စတနီကတိုက်တွန်းခဲ့တာပါ။ဆန္ဒပြသူတွေအနေနဲ့ငြင်းငြင်းချမ်းချမ်းတောင်းဆိုတာနဲ့အကြမ်းဖက်တာကိုခွဲခြားတတ်ဖို့လဲတောက်ချာနေကတရားပွဲမှာဘာသာရေးကောင်းဆောင်ကြီးကသတိပေးခဲ့ပါတယ်။ဆန္ဒပြပွဲတွေအတွင်ပုံထုနေတုန်းကတော့နိုင်ငံတောင်ပိုင်းနာဂျက်မြို့မှာရှိတဲ့အီရန်နိုင်ငံကောင်စစ်ရုံးကိုမီးရှို့ဖျက်ဆီးတဲ့အထိဖြစ်ပွားခဲ့ပါတယ်။မီးရှို့မှုကိုဆန္ဒပြလှုပ်ရှားမှုနဲ့မပတ်သက်တဲ့အင်အားစုတွေကကျူးလွန်ခဲ့တာလို့လည်းအစိုးရတာဝန်ရှိသူတွေကပြောနေကြပါတယ်။အစိုးရစန့်ကျင်ဆန္ဒပြပွဲတွေစတင်ခဲ့တဲ့ပြီးခဲ့တဲ့လကစလို့အစိုးဆုံးအဖြစ်နဲ့မနေ့ကဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့လူပေါင်း40ကျော်တေဆုံးခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့ဆိုတဲ့ဆွဆွဲချင်းနဲ့မဲတွေကိုပြန်လည်ရွတ်တက်နေတဲ့လုပ်ငန်းစဉ်ကိုရက်ဆိုင်မှုယူကောက်ပွဲမှာရှေ့တန်းရောက်နေတဲ့တမလာတူးကိုထောက်ခံသူတွေတောင်းနဲ့ချီပြီးကပူးမြို့တော်မှာဒီကနေ့တောင်းဆိုဆန္ဒပြပါရတယ်။ မတမာမှုတွေရှိခဲ့တယ်လို့ဆွဆွထားတဲ့မဲရုံမောင်းတုံးတုံးလောက်ကမဲတွေကိုရွေးကောက်ပွဲကော်မရှင်ကပြန်လည်ရည်တွက်တာတွေမလုပ်ဖို့အစိုးရဖွဲ့မှုဆောင်ရာရှိချုပ် F2 ဦးဆောင်ပြီးဒီနေ့ဆန္ဒပြပွဲတွေကိုစီစဉ်နေတာပါမဲတွေကိုပြန်လည်ရည်တွက်မယ်ဆိုရင်ရလကပြန်ဖက်ဖြစ်သူလက်ရှိသမ္မတအရှရက်ကာနီအနံ့ရကောင်းလည်းရသွားနိုင်ပါတယ်စက်တင်ဘာ28ရက်နေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာမဲတမာမှုဆွဆွချက်တွေနဲ့နည်းပညာပိုင်းဆိုင်ရာကျွမ်းဝင်ချက်တွေကြောင့်ကနဦးမဲရလက်တွေကိုရွေးကောက်ပွဲကော်မရှင်ကတရားဝင်မထုတ်ပြန်နိုင်ပေစိုင်းထားရတာပါဒီကောက်ပွဲမှာရှင်ပြန်ခဲ့တဲ့ကိုစေရီထဲမှာမဲရလက်ရဲ့ထောက်ဝချုံဘယ်သူမှမရခဲ့ဘူးဆိုရင်တော့တချို့ပြန်ရွေးကောက်ပွဲတွေကျင်းပမှာဖြစ်ပါတယ်ကျူတင်ပြင်ဆင်မှုတွေအားနေတာနည်းပညာဆိုင်ရာစိန်ခေါ်မှုတွေနဲ့ရွေးကောက်ပွဲကိုဆန့်ကျင်တဲ့တာလီဘန်တပုံတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပြည်ထောင်စုမှာရွေးကောက်ပွဲမှာမဲပေးသူရေးတွက်ရလဲအနေဆုံးဖြစ်ခဲ့တဲ့အကြောင်းအာဖဂန်စိုးရတောင်းရှိသူတွေကပြောဆိုထားပါတယ်
ကျသာရင်းတွေကကြားရောက်တဲ့ဂျေဇူရော်နေမှာအာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုသမ္မတဒေါ်နယ်ထရမ့်ဂျိုတန်အသိပေးခြင်းမရှိဘဲတွားရောက်တွေ့ဆုံခဲ့ပါတယ်။အမေရိကန်အစိုးရကတာလီဘန်သဘုံတွေနဲ့ဆွေးနွေးမှုတွေပြန်ဆခဲ့တာ၊သဘုံတွေဘက်ကအပြစ်ခတ်ရဆဲဖို့လိုလားနေတာတွေကိုလည်းသမ္မတကခီးစဉ်တွေမှာပြောကြားခဲ့ပါတယ်။ဆက်ရှိနှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်နိုင်မဲ့သဘောတူညီချက်တရက်ရခဲ့နီးအထိဖြစ်ခဲ့ပြီးမှအမေရိကန်နဲ့တာလီဘန်တို့ကြားတနှစ်ကြာလောက်ဆွေးနွေးမှုတွေရုတ်တရက်ရပ်ဆိုင်းခဲ့တာ၃လမပြည့်ခင်မှာပဲသမ္မတထရမ့်အာဖဂန်ကိုသွားခဲ့တာလည်းဖြစ်ပါတယ်။တာလီဘန်တွေကသဘောတူညီချက်ရဖို့လိုလားနေပေမဲ့တကယ်ဖြစ်မဖြစ်စောင့်ကြည့်ရမှာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။အာဖဂန်သမ္မတအက်ရှရစ်ဂန်နီနဲ့တွေ့ဆုံရမှာတော့တာလီဘန်တွေနဲ့အပေးအယူညှိနှိုင်းတဲ့နေရာမှာအပြစ်ခတ်ရဆဲရေးသဘောတူညီချက်ပါဝင်ဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့နိုင်ငံခြားတပ်ဖွဲ့တွေပြန်ရုပ်သိမ်းရေးအမေရိကန်ရဲ့သဘောတူညီချက်မရမချင်းအပြစ်ခတ်ရဆဲမှာမဟုတ်ဘူးလို့တခြားလုံးပြောနေတဲ့တာလီဘန်တွေဘက်ကတော့သမ္မတထရမ့်ရဲ့ပြောဆိုချက်ကိုလက်တလောတုံ့ပြန်တာမရှိသေးပါဘူး။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒိန်းနေချီတဲ့ရိုင်ဂျာဒုက္ခသည်တွေကိုဘာရှန်ချာကျွန်းမှာပြောင်းရွှေ့နေရချထားမဲ့အစီအစဉ်ကိုလေးလာအခဲခတ်လို့ရတဲ့အကြောင်းကုလသမဂ္ဂအစိုးရရရှိတယောက်ကပြောဆိုလိုက်ပါတယ်။ပြောင်းရွှေ့မဲ့အစီအစဉ်ပေါ်လူခွင့်ရေးဖွဲ့တွေကဝေဖန်နေချိန်မှာပဲအခဲခတ်ခွင့်ပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့ဒုတိယကော်မရှင်နာမင်းကြီးကယ်လီကလီမန့်စ်ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုမနေ့ကပဲပြောလိုက်တာပါ။စီစဉ်နေပတ်သက်လို့ပုံမူသိရှိလိုတဲ့အကြောင်းနဲ့တက်တလော့ဆောင်ရွက်ထားတဲ့စီမံတွေကိုကုလသမဂ္ဂကကျွမ်းကျင်သူတွေလေ့လာဝင်ပြဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုကမ်းလှမ်းထားတဲ့အကြောင်းဗဒကာမျိုးတော်မှာဒိန်းတောက်တွေကိုပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့တက်တလော့ကော့ခ်စ်ပဇားဒေသကဒုက္ခသည်စခန်းတွေမှာတိုင်းနဲ့ချီတဲ့ဒုက္ခသည်တွေစုပြုံနေတဲ့အတွက်ကျန်းမာရေးလုံခြုံရေးစိုးရိမ်မှုတွေကြောင့်ခန့်မှန်းချေဒုက္ခသည်တိုင်းလောက်ကိုဘာရှာချာကျွမ်းမှာပြောင်းရွှေ့နေရချထားဖို့စီစဉ်နေတာပါ။ဒါပေမဲ့လည်းမွန်တိုင်းတင်တဲ့အန်ဒီရရှိတဲ့ကျုံးမော်ကိုပြောင်းရွှေ့မဲ့အစီအစဉ်ပေါ်လူခွေရလှရှာမှုအဖွဲ့တွေအကူအညီပေးအဖွဲ့စည်းတွေကစိုးရိမ်မခင်းတဲ့သဘောထားတွေကိုပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေနေရရင်ပြန်ပို့ရေးမြန်မာအစိုးရနဲ့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးထားပေမဲ့လက်တွေ့အကောင့်ထဲမှာပေါ်နိုင်သေးပဲဖြစ်နေချိန်မှာပြောင်းရွှေ့နေရချဖို့စီစဉ်နေတာလည်းဖြစ်ပါတယ်။ရိုင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမထားတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေနေရပြင်အစီအစဉ်တွေမအောင်မြင်ရတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတာဝန်ရှိတယ်ဆိုပြီးပြောဆိုထားပါတယ်။
ဂျပန်ဝန်ကြီးချုပ်ဟောင်းယာဆူဟီရိုနာကာဆိုနီဟာအသက်100နှစ်အရွယ်မှာကွယ်လွန်သွားပါတယ်။တိုကျိုဆေးရုံမှာဒီကနေ့ကွယ်လွန်သွားတယ်ဆိုတာကိုတားဖြစ်သူကဒီဗျူပြောကြားခဲ့ပါတယ်။1982ခုနှစ်ကနေ1989ခုနှစ်အထိဝန်ကြီးချုပ်တာဝန်ယူခဲ့သူနာကာဆိုနီဟာဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းဂျပန်နိုင်ငံကိုအနောက်နိုင်ငံတွေနဲ့အပြည့်အဝဆက်ဆံရေးတည်ဆောက်နိုင်ခဲ့သူဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့လည်းစီးရီးယားခိုင်မာတဲ့မဟာမိတ်နိုင်ငံဖြစ်အောင်လှုံ့ဆော်ခဲ့ပါတယ်။အမေရိကန်ရဲ့သဘောထားအကြီးအကျယ်ကွဲပြားနေချိန်မှာဂျပန်နဲ့အမေရိကန်ကြားလုံခြုံရေးအရာဆက်ဆံရေးခိုင်မာအောင်သူအာရုံဆိုင်အားထုတ်ခဲ့တာပါ။ဝန်ကြီးချုပ်ဟောင်းနာကာဆိုနီဟာအမေရိကန်သမ္မတဟောင်းရော်နယ်ရီဂန်နဲ့နှွေးထွေးတဲ့ဆက်ဆံရေးရှိခဲ့သူလည်းဖြစ်ပါတယ်။သူ့လက်ထက်မှာဂျပန်ရဲ့ကာကွယ်ရေးအသုံးစိတ်ကိုတိုးမြှင့်ခဲ့တဲ့အပြင်ဒုတိယကမ္ဘာစစ်ပွဲအပြီးအမေရိကန်ရေးဆွဲပေးခဲ့တဲ့ဂျပန်ရဲ့ဖွဲ့စည်းပုံကိုပြင်ဆင်နိုင်အောင်တက်တက်ကြွကြွကြိုးစားခဲ့ပါတယ်။ဂျပန်လူမျိုးတွေအနေနဲ့မျိုးချစ်စိတ်ရှိကြဖို့ရရဲတင်းတင်းတိုက်တွန်းခဲ့တာကြောင့်လဲဝေဖန်မှုတချို့ကိုရင်ဆိုင်ခဲ့ရပါတယ်။ဒုတိယကမ္ဘာစစ်ပွဲကာလကရေတပ်အရာရှိတစ်ယောက်ဖြစ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းယာဆူဟီရိုနာကာဆိုနီဟာဂ ဂျပန်ရဲ့ဆုံးရှုံးနေတာမှုတွေကိုအတွင်းကြကြသိရှိခဲ့သူလည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲအပြီးအနှစ်40လောက်အကြာဂျပန်စီးပွားရေးတိုးတက်အောင်မြင်နေချိန်မှာဂျပန်ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။2012ခုနှစ်မတ်လမှာတည်ထောင်ခဲ့တဲ့ဂျပန်မြန်မာအသင်းမှာဂျပန်ဝန်ကြီးချုပ်ဟောင်နာကာဆိုနေလည်းအသင်းတည်ထောင်သူတဦးအနေနဲ့ပါဝင်ခဲ့ပါတယ်။
တောင်ကိုရီးယားနိုင်ငံကနာမည်ကျော် K-pop ဆိုတော့လူငယ်များကိုအမျိုးသမီးတူဖို့လိမ်မဲဆိုင်ရာအနှံ့ကျင်းမှုနဲ့ဒီကနေ့ပဲတရားရုံးကထောက်နှံပြစ်ပေးလိုက်ပါတယ်။ဒေးလီမင်းမျိုးနေသူဓမ္မမို့မင်းင်းဆန်နေတဲ့အခြေအနေမျိုးမှာရောက်နေသူတူဖို့အာရမကာမရယူရမှာပူပေါင်းချန်ဆင်းမှုနဲ့အသက်30အရွယ်ကျွန်းကျွန်းယုံနဲ့အသက်29နှစ်အရွယ်ချွန်းကျွန်းဟွန်းတို့ကိုစိုးမျိုးတော်မှာရှိတဲ့တရားရုံးကထောက်နှံနေစီရင်ချက်ချလိုက်တာပါ။အာရမပြုချင်းမှုကျူးလွန်တာကိုဗီဒီယိုရိုက်ယူထားပြီးတခြားအပေါင်းအသင်းတွေကြားဖြန့်ဝေမှုတွေနဲ့အပြစ်ရှိကြောင်းဆုံးဖြတ်ခံခဲ့ရတဲ့ဂျွန်ကိုတော့ထောင်နှံ6နှစ်ပြစ်ပေးခဲ့ပြီးချွိုင်ကိုတော့ပူပေါင်းချန်ဆင်းမှုနဲ့ထောင်နှံ5နှစ်ပြစ်ပေးခဲ့ပါတယ်။ဆိုလိုနေရကိုလိမ်မိုင်းဆိုင်ရာရာဇဝတ်မှုကျွလွန်သူတွေအတွက်ကုစားရေးစီစဉ်မှာနိုင်80စီကုသခံမှုလဲတရားရုံးကအမိန့်ချခဲ့ပါတယ်။ Pop Chin တွေ TV ဇာလန်တွေကြောင့်နာမည်ကျော်တဲ့တောင်ကိုရီးယားနိုင်ငံရဲ့ဖျော်ဖြေရေးလုပ်ငန်းတွေဟာအာရှမှာသာမကကမ္ဘာတဝန်းမှာပါရေးပန်းစားနေတာပါ။ဒါပေမဲ့လည်းမကြသေးခင်နှစ်တွေကစလို့လိမ်မိုင်းဆိုင်ရာရှုပ်ထုတ်ပုံပြဿနာတွေပေါ်ပေါက်လာရကတောင်ကိုရီးယားဖျော်ဖြေရေးလုပ်ငန်းရဲ့နောက်ွယ်ကပြဿနာတွေကိုလည်းလူစီများလာကြပါတယ်။
ဟောင်ကောင်မှာရဲတွေနဲ့ဆန္ဒပြကျောင်းသားတွေကြားသတင်းနှစ်ပတ်ကြာအခြေတင်ဖြစ်ခဲ့တဲ့ Polytechnic ကျောင်းဝင်းတွေကိုရဲတွေဝန်ရှာဖွေတာဒီကနေ့အဆုံးသတ်သွားပါပြီ။ကျောင်းပြဝုံထဲမှာမီးလောင်ပုံထောင်တဲ့ချီအပါဝင်အန္တရာယ်ရှိနိုင်တဲ့ပစ္စည်းတွေတပ်တွေထောက်ထားတွေကိုရဲတွေကြားသားတွေနေတဲ့ကဝင်ရောက်ရှာဖွေခဲ့ပြီးတဲ့နောက်ဒီကနေ့မှတက္ကသိုလ်ကိုတက္ကသိုလ်တာဝန်ရှိသူတွေလက်ပြန်အပ်ခဲ့ပါတယ်။ရှာဖွေမှုတွေအဆုံးသတ်သွားပြီဖြစ်ကြောင်းနဲ့တပ်တွေတချို့ကိုအရေးယူဆောင်ရွက်နိုင်ဖို့ရဲစခန်းကိုယူသွားတယ်လို့ရာဇဝဲခိုင်းနှိမ့်နေရေးရဲတပ်ဖွဲ့တာဝန်ရှိသူကပြောကြားပါတယ်။လုံခြုံရေးတွေနဲ့ဆန္ဒပြသူတွေကြားပဋိပက္ခအထွတ်အထိပ်ကိုရောက်ခဲ့တဲ့နိုဗင်ဘာလလယ်တုန်းကဆန္ဒပြသူတွေဟာ Polytechnic တက္ကသိုလ်ဝင်ထဲမှာစတဲ့ချခဲ့ကြတာပါ။မျက်ရည်ရိုးပုံးတွေမိသက်ပိုက်တွေနဲ့လူစုခွဲဖို့ကြိုးစားတဲ့အထီးကယုံနှိမ့်နေရေးရဲတွေကိုဆန္ဒပြသူတွေကအကြောင်းတွေကနေမီးလောင်ပုံးတွေမြားတွေနဲ့ပြန်လည်တိုက်ခိုက်ခဲ့ပါတယ်။ပုံးနေနိုင်တဲ့ဆန္ဒပြကျောင်းသားတွေရှိမရှိတက္ကသိုလ်တာဝန်ရှိသူတွေလိုက်ရှာခဲ့တာမှတယောက်မှကျန်တဲ့လက္ခဏာမတွေ့ရဘူးလို့တက္ကသိုလ်အကြီးအကဲတွေကဗိုလ်ထုနေတုန်းကပြောကြားခဲ့ပါတယ်။တက္ကသိုလ်ရဲ့သုတေသနလုပ်ငန်းတွေနဲ့တင်ကြားရေးလုပ်ငန်းတွေအများဆုံးပြန်ဆနိုင်ဖို့အတွက်ဝိုင်းထားတဲ့လုံခြုံရေးတွေကိုဖယ်ရှားပေးဖို့သူတို့ကတောင်းဆိုခဲ့ပြီးတဲ့နောက်တရင်နှစ်ပတ်ကြာနီးပါဝိုင်းထားတာကိုဖယ်ရှားပြီးကျောင်းတဲကအနည်းငယ်ရှိနိုင်တဲ့ပစ္စည်းတွေတက်တယ်တွေကိုရဲတွေကဝင်ရောက်ချပွေခဲ့ကြတာဖြစ်ပါရဲ့ရှင
်။သောကြညအတွက်နောက်ဆုံးထိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။အခုရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ကြားနာဆစ်ဆဲတဲ့အခါမှာလိုအပ်တဲ့အချက်အလက်ထောက်ထားပြီးကူညီပေးသွားမှာဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကပြောဆိုလိုက်ပါတယ်။ခေတ်ဆက်ဆက်လူခွင့်ချိုးဖောက်ခံရတဲ့ပြဿနာကိုကင်တွယ်မဲ့ ICJ ကြားနာဘွဲ့ကိုအပြေအဝါထောက်ခံတယ်လို့ AA အပါဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။အပြေအဆုံးကိုတော့ VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂတဖော်တူညီချက်ကိုရှုဖောက်တယ်ဆိုပြီးတော့ NCC နဲ့ NCJ မှာတရားစွဲဆိုခံထားရတာနဲ့ပတ်သက်ပြီးညီနောင်မဟာမိတ်တုံးဖွဲ့ဖြစ်တဲ့ကိုကန် MNDAA တအောင် TNA နဲ့ရခိုင်လက်နက်ကိုင် AA တို့ကထောက်ခံကြောင်းထုတ်ပြန်ချက်တစ်စောင်ကိုဒီကနေ့မနက်ပိုင်းကထုတ်ပြန်ခဲ့ပါတယ်ရခိုင်လက်နက်ကိုင် AA အဖွဲ့အနေနဲ့ ICJ ကိုပြေဝါထောက်ခံပြီးလိုအပ်တဲ့ရှက်လက်တွေနဲ့အတူပူးပေါင်းဆောင်ရွက်တော့ဖို့စဉ်သိမ့်ရှိတယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါတယ
်ကနေပြီးတော့เนาะဒီမြန်မာစစ်တပ်နဲ့ဒီကောင်းဆောင်တွေကိုအရေးယူဖို့ကြိုးပမ်းတဲ့ဥစ္စာကိုဒါကျွန်တော်တို့ညီနောင်မဟာမိတ်တုံးပွဲကထုတ်ဒီဥစ္စာပေါ့เนาะထောက်ခံတဲ့အကြောင်းကျွန်တော်တို့ဒါအတိအလင်းထုတ်ပြန်တာဖြစ်တယ်ထောက်ခံတယ်ဆိုတဲ့ဥစ္စာကเนาะဒီဟိုဆေးရစွာမှုကိုနေစဉ်ရက်ဆက်ကျူးလွန်ထားတဲ့ဒီဆေးရစွာကောင်တွေကိုเนาะတရားမျှတမှုအတွက်နေပြီးတော့အရေးယူဖို့ဟိုလှုပ်ဆောင်တဲ့ဥစ္စာဟာဒါမှန်ကန်တဲ့လုပ်ရဖြစ်တယ်เนาะအဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဘက်ကဒီလုပ်ရပုံမှာဒါထောက်ခံတယ်ဟိုလိုအပ်တာတွေကိုလည်းအပြည့်အဝပူပေါင်းဆောင်ရွက်သွားမယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကဟိုအပြည့်အဝနေပြီးတော့ဒါဥစ္စာပေါ့နော်ဒီကျွန်တော်တို့ရဲ့သဘောထားကိုအတိအလင်းထုတ်ပြန်တာဖြစ်တယ်ဗျ
တမတော်ဆက်ဆက်တိုင်းဒေသတွေမှာလူခွေးရရှုဖောက်တာတွေရှိခဲ့ပြီးတမတော်ရဲ့လုပ်ရက်ကိုအေးအေးဆောင်ရွက်မဲ့ကိစ္စကိုထောက်ခံတယ်လို့ TNA ပြန်ကြားရေးတာဝန်ခံဗိုလ်မှူးတာအေးကျော်ကပြောပါတယ
်ဟုတ်ကဲ့ဒီတိုင်းဒေသတွေကဒီနော်အာသူတို့ဖြစ်ကတော့ဒီဒေါ်ရင်းတမတော်ဒီလက်တော်ရတယ်မှာရှိတယ်ကျွန်တော်အာဒီသူတို့အခုရောမဟုတ်ပါဘူးအရင်ကတည်းကစစ်တပ်တမလို့ရအစအစစကဒီအာကျူလုံမှုတွေပေါ့နော်အဒီကျူလုံမှုတွေဒီအာမကြရတာတပ်ချခံရတော့ဖန်ချုံအောင်ခံရတော့ဒီလက်မှတ်ရ ဆိုတော့ခਹਾਂ ရတာလူမျိုးတွေ ရှိ ခဲ့တယ် အဲ့ဟာတွေက သူရပဲ တမ်းတော့ဖြစ်ခဲ့တယ် အဲ့ဟာဒီရေးဆောင်ရဲ့ ဒါတော့မတွေ့ရဘူး အားရတဲ့လောဆက်ဒီပြည်ရဲ့အခြေမှာဒီလိုလိုရရတဲ့အခြေအခါမှာတော့ဒီလိုဒီသံလို့ရဲ့လိုရကိုဒီနိုင်ငံတကာသဘောပါဒီရုံးမှာပေါ်ထုတ်ရေးယူဖို့တက်တာအဲ့ဒါတော့မအကြောင်းကြီးတော့ဒီအားဟာကြီးတို့ပြောဆိုထောက်ခံတယ်ညီတော်မဟာမိတ်တုံးဖွဲ့မှာတမတော်ကကျူးလွန်ထားတဲ့ဆေးရဇဝမ်းမှုတွေကိုတက်တဲ့ထောက်ထားတွေနဲ့စီရင်ပြုစုထားတာကြောင်း
တိုင်းရင်းသားတွေတရားမျှတမှုအတွက်လိုအပ်တဲ့ရှက်လက်တွေကိုပေးပို့တော့မှာဖြစ်တယ်လို့လည်းပြောခွင့်ရခံတုခါကပြောပါတယ်။ဟိုအချက်လက်တွေထောက်ပံ့မယ်ဆိုတဲ့ဥစ္စာကအခုလိုမျိုးကျွန်တော်တို့ဒီမှတ်တမ်းတင်ပြီးတော့စနစ်တကျရရှိထားတဲ့နော်ဗမာစစ်တပ်ဘက်ကကျူးလွန်တဲ့ဒီဟိုရာဇဝတ်မှုတွေကိုဒီတပ်တွေအထောက်အထားအခိုင်အမာနဲ့နေပြီးတော့ဒါကျွန်တော်တို့ဘက်ကဒီဟိုထောက်ပံ့ပေးမယ်ဆိ
အထောက်အထားတွေအခိုင်အမာရှိတယ်ဆိုတော့အဲ့ဒီဥစ္စာတွေကိုကျွန်တော်တို့ကဒီဟိုအဲ့ဒီကျွန်တော်တို့ပြည်သူတွေရဲ့တရားမျှတမှုတွေเนาะလိုအပ်လို့ရှိရင် ICJ ကိုကျွန်တော်တို့ဒါဟိုအဲ့ဒီအထောက်အထားတွေအားလုံးကိုဒါပို့ပေးသွားဖို့အဆင့်တန်းရှိတယ်ဗျ
အခုလိုညီနောင်မဟာမိတ်တုံဖွဲ့ရဲ့ ICJ ကိုထောက်ခံတဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတမတော်အနေနဲ့ဘာမှမှတ်ချက်မပေးရှင်ဘူးလို့အနောက်ပိုင်းတိုင်းစစ်ထောင်နယ်ချုပ်ပြောခွင့်ရဘုံမွန်ကြီးဝင်းစောဦးကပြောပါတယ်
။ဘာမှမပြောဆိုဘူးညဘာမှလည်းမှတ်ချက်မပေးဘူ
း။မြန်မာနိုင်ငံဟာလူမျိုးတွင်းတပ်ဖြတ်မှုဆိုင်ရာကုလသမဂ္ဂတဖို့တူညီချက်ကိုရှုတ်ဖောက်တယ်ဆိုပြီးတော့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားစီရင်ရေးပိမအဖွဲ့ CG ဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားဆွေးဆိုထားတာပါ။နယ်သာလန်နိုင်ငံက ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအမှုကိုလာမဲ့ဒီဇင်ဘာလ10ရက်နေ့မှာစတင်ကြားနာမှာလည်းဖြစ်ပါတယ်ခင်ဗျာ
ဒေါရရှင်များရှင်လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖို့စီစဉ်ထားပြီးတက်မတော်ကလည်းပူးပေါင်းဆောင်ရွက်မယ့်အကြောင်းပြောဆိုထားပါတယ် ICJ ICC တို့လိုနိုင်ငံတကာဥပဒေရေးရအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံအပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တဲ့အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလားပြန်လည်တည်မြဲရေးပြည်တွင်းညီညာရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင်အဆိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့သတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်မန်ဝါကျေးရွာတဲ့ကိုဒီကနေ့နိုဝင်ဘာလ29ရက်နေ့မနက်ပိုင်းမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်တေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်။နမ်မတူမြို့နယ်ပတ်ဝန်းကျင်မှာတော့ RCSS အဖွဲ့နဲ့တပ်မတော်အပြန်အလှန်ပစ်ခတ်မှုတွေရှိပြီးဒီကနေ့လက်နက်ကြီးကြီးကြားရောက်ခဲ့တဲ့ကျေးရွာကရွာသူရွာသားတွေကိုတော့မြို့ပေါ်ကိုယာယီရွှေ့ပြောင်းထားကြောင်းကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ပြောပြပေးပါရှင်။
နမ်မတူမျိုးနဲ့လွယ်ပြေးကျွော်အောင်စုမန်ဝါကျွော်တဲ့ကိုဒီနေ့မနက်အစောပိုင်းကကြာရောက်ခဲ့တဲ့လက်နက်ကြီးကြီးစံကြောင်းလူ၃ဦးထိမှန်ခဲ့ပြီးတယောက်သေဆုံးသွားခဲ့ပါတယ်။ဒဏ်ရာရသေဆုံးခဲ့တဲ့သူတွေရှိခဲ့တဲ့ဒီကိစ္စမှာကိုယ်တိုင်သွားရောက်ကူညီခဲ့တဲ့တိုက်ပွဲရှောင်ပြည်သူများကူညီရေးကော်မတီနမ်မတူမျိုးနယ်ရဲ့အတွင်ရေးမှူးဦးအောင်စံမြင့်က VOA ကိုအခုလိုပြောပါတယ်
။ကိုအခုအဲ့ဒီဆစ်ဆောင်တွေတော့ခေါ်ခဲ့တယ်။လက်နက်ကြီးကြီးစံမှန်တဲ့လူကိုတော့ခေါ်ခဲ့တယ်။ဟိုဒဏ်ရာရနှစ်ယောက်ကိုခေါ်ခဲ့တယ်ဘယ်ကပြစ်လဲလဲတော့မသိဘူးကွယ်လက်လက်ကြီးကြီးထိပြီးမှတယောက်ကဆုံးသွားတယ်အတက်က40နှစ်လောက်ရှိပြီအမျိုးသမီးမြန်မြန်လေးအိတ်ချရတော့ကောင်းတာပေါ့ဗျာ
ဒဏ်ရာရရဲ့ဒေသခံတယောက်ကိုလာရှိုးစေးရုံကိုဒီနေ့နေ့လယ်တနအိကွဲမှာပို့ဆောင်ခဲ့ပြီးနောက်ဒဏ်ရာရရဲ့တယောက်ကတော့နမ်မတူမျိုးနယ်စေးရုံမှာအနီးကပ်စောင့်ကြည့်နေကြောင်းဦးအောင်စံမြင့်ကပြောပါတယ်မန်ဝါကျွော်တဲ့ကဒေသခံအယောက်40ကျော်ကိုလည်းကယ်ဆယ်ရေးအဖွဲ့တွေကဒီနေ့ခေါ်ဆောင်လာခဲ့ပြီးတအောင်ဖုံးတော်ကြီးကြောင့်ပုပ္ပယုံကြောင့်မှာစောင့်ရှောက်ထားပါတယ်။ Namadu Didaganigaro, Dini Dumdone, Lanaga and Puri, Piacada Machibi me, Lena Gijiza, Pagueta Niguro, Jani Aelo, Subade. Manega Noemba Nosashia Gale, Shamine Miabai Namdu Mune, Mansan Giwa Nitoima, Dumdone, Shamine Piale Tudongi Gonsi, Shambi Dumdo, Azi Azas, Azas Ido, Mana Sovangani, Nila Satanai Laudi, Pian Lam Piacamuri, Shigabade. Dini Lena Gijiza, Jayo de Gisago, Modishi Jone.
ตําบดอเนี่ยแหละไตปวยไม่ใช่แกเจ้าชามิเปลี่ยนแหละทูตองอีกองสิชามิตําบดอาซีเอสเอสเอสเอกดุริยาบุมูจีสายุงกาฟูโยเอโกเปียวบาเดซาโรดีนิริงกาตํามุยเนี่ยเฉยๆยะล่ะတော့ဒီမနေ့မှာကျွန်တော်နံပါတ်7ဘူးလို့ပြောတယ်ဗျအဲ့ဖြစ်တဲ့နေရာမှာကျွန်တော်တို့မရှိမနေဘူးလို့ပြောတယ်မနေ့ရတော့ဟုတ်ပါတယ်မနေ့ရတော့ကျွန်တော်တို့ဒီတိမှုနည်းနည်းရှိခဲ့တယ်ဒါပေမဲ့ဖြစ်ပြည့်နောက်ပိုင်းမှာတော့ကျွန
ထုတ် လေးကို VOA က ဆက်သွယ်ခဲ့ပြီးမဲ့ ဆက်သွယ်လို့မရခဲ့ပါဘူး ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ တပ်မတော်နဲ့ တပ်အောင်လက်နက်ကိုင် TNLA တိုက်ပွဲရေးကြောင်း နမ်ဆန်မြို့မှာ စစ်ရှောင်နေရတဲ့လူဦးရေဟာ 1000ဝန်းကျင်လောက်ရှိရလို့ ဒေသခံသတင်းဌာနတွေမှာ ဖော်ပြထားပါတယ်
ကိုစောထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ ဆက်ပြီးတော့မြန်မာနိုင်ငံအတွင်းမှာ သတင်းစီးဆင်းမှုတွေနဲ့ အကြမ်းမှာ သတင်းချက်လက်မှန်တွေသိရှိနိုင်ရေး ကြိုးပမ်းမှုအကြောင်းတင်ဆက်ပေးခြင်းပါတယ်။ သတင်းချက်လက်မှန်တွေကိုလူတိုင်းသိရှိရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ မီဒီယာနဲ့သတင်းချက်လက်တည်နာလည်မှုသင်ယူညွှတ်တဲ့ဟုတ်တယ်မဟုတ်ဘူးဆိုတဲ့မက်ဆေ့ချာဘော့ဖိဆက်ပွဲအခမ်းအနားဖွင့်မျိုးမှုအတွက်မြန်မာ ICT ဖွဲ့မီဒိုကဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။အကြောင်းပြေဆုံးကိုတော့ကိုရိုင်းသွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA သတင်းတောက်စုစုကတင်ဆက်ပေးထားပါတယ်။
သတင်းအချက်အလက်စီးဆင်းမှုမြန်ဆန်လာတဲ့ digital ခေတ်မှာမီဒီယာနဲ့သတင်းအချက်အလက်တည်နာလည်ဖို့ကလူတိုင်းအတွက်အရေးပါလာပြီး မြန်မာနိုင်ငံအနေနဲ့သတင်းအချက်အလက်တည်နာလည်မှုအညွှန်းကိန်းနှိမ့်ချနေသေးတယ်လို့မီဒိုကတာဝန်ရှိသူတွေကပြောပါတယ်။ ဖွံ့ဖြိုးမှုအတွက်မြန်မာ ICT အဖွဲ့မီဒိုဆိုတာမြန်မာနိုင်ငံအတွင်းမှာမီဒီယာနဲ့သတင်းအချက်အလက်တည်နာလည်မှုသင်တန်းတွေ online အသိပညာပေးကမ်ပိန်းနဲ့သတင်းအချက်အလက်စီစဉ်ခြင်းပရိုဂရမ်တွေကိုလှုပ်ဆောင်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီကနေ့ခေတ်မှာလူတိုင်းကဖုန်းကိုယ်စီနဲ့သတင်းအချက်အလက်တွေကိုအချိန်နဲ့တပြေးညီရရှိနေပြီးအဲ့ဒီသတင်းတွေဟာမှန်ကန်မှုရှိမရှိဆိုတာခွဲခြားသိမြင်နိုင်မှုအတွက် ဟုတ်တယ်မဟုတ်ဘူးစာမျက်နှာကို Facebook ကနေတဆင့်ရှာဖွေပြီးမေးမြန်းနိုင်ပြီလို့မီဒိုရဲ့ Outreach Manager မှနှင်းလူလူနိုင်ကပြောပါတယ်။ကျွန်တော်အခုနောက်ပိုင်းဆို
Facebook မှာသတင်းအမှားတွေအရန်ပြန်တယ်ဒီလူမှုရေးစီးပွားရေးနိုင်ငံရေးကိုထိခိုက်စေတဲ့ဒီငြိမ်းချမ်းရေးကိုထိခိုက်စေတဲ့သတင်းအမှားတွေအဲ့သတင်းအမှားတွေနဲ့ပတ်သက်ပြီးလူတွေမှာဒီရှုံကျွန်တော် internet ကသတင်းတွေဆိုရှုံကြတာများအဲ့တော့ဒီဟာကိုဘယ်မှာမေးရမှန်းမသိဒီသတင်းမီဒီယာတွေမှာလည်းဒီမေးဖို့အတွက်နေရာတွေမရှိဘူးဆိုတော့ကျွန်တော်လာမေးလို့ရအောင်လို့ဆိုပြီးတော့ကျွန်တော်ဒီ message
ကြားနေပြီးတော့ဒီမေးမယ်ဆိုတဲ့နေရာလေးကနေကျွန်တော်မေးလို့ရအောင်လို့လုပ်ထားပါတော့။သတင်းအချက်အလက်မှန်တင်လာလေဖို့အတွက်မီဒိုအနေနဲ့အချိန်တိုအတွင်းဖြည့်ကြားပေးနေပြီးနိုင်ငံရေးငြိမ်းချမ်းရေးနဲ့ဒေတာရင်းပြည်ပခနဲ့ပတ်သက်တဲ့သတင်းတွေကိုဦးစားပေးစစ်ဆေးပေးနေတယ်လို့မှတ်နှင်းနှုတ်နှုတ်နိုင်ကအခုလိုဆက်ပြောပါတယ်။
ဒီလာရှိုးရခိုင်တို့လိုမျိုးဆစ်ဖြစ်နေတဲ့ဒေတာတွေကဒီပြည်ပခန့်ဖြစ်တဲ့ဒေတာတွေကသတင်းအမှားတွေဆိုလာမေးကြတာရှိတယ်။အဲ့လိုမျိုးဆိုကျွန်တော်ချက်ချင်းတော့မဖြေနိုင်ဘူး။ဘာလို့လဲဆိုတော့သတင်းမြင့်နေဆိုဘာဖြစ်လို့တခါလေကြာရင်ဒီအရန်ပြန့်နှံ့သွားခါကျတော့ကျွန်တော်တို့မှာအများကြီးဆက်ရတယ်။ရှင်ပြကျွန်တော်ဒီမီဒီယာတွေပေါ့နော်မီဒီယာဟောက်စင်တယ်လေကျွန်တော်ဆက်သွယ်တယ်။
35 နှစ်အတွင်းရှိတဲ့လူငယ်တွေအတွက်အဓိကထားပြီးဟုတ်တယ်မဟုတ်ဘူး Messenger bot ကိုပြုလုပ်ထားတယ်လို့သိရပါတယ်။သတင်းအချက်အလက်အမှန်နဲ့အမှားခွဲခြားသိမြင်နိုင်မှုအတွက်ဒီ Messenger bot ကိုဟုတ်တယ်မဟုတ်ဘူး Facebook ကနေတဆင့်မေးမြန်းနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်
။ VOA သတင်းတော့မဆုစုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အရှိတောင်အာရှအကစားပြိုင်ပွဲရဲ့နောက်ဆုံးရသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။အရှိတောင်အာရှအကစားပြိုင်ပွဲမှာတော့မြန်မာ U22 ဘောလုံးအသင်းဟာတီမောလက်စတီအသင်းကိုအနိုင်ရပြီးတော့အုပ်စုမှာထိတ်ဆုံးကနေပြီးတော့ဦးဆောင်နေပါတယ်။မြန်မာအသင်းကဒီကနေ့အနိုင်ရရှိသွားတဲ့အတွက်အုပ်စုကနေအချိုဘိုလူပွဲကိုတက်ဖို့အလားအလာကောင်းသွားပေမဲ့ကမ္ဘောဒီးယားနဲ့အုပ်စုနောက်ဆုံးပွဲစဉ်မှာတော့အကျိတ်နဲ့ကစားရမှာဖြစ်ပါတယ်။မြန်မာအသင်းဒီကနေ့ကစားသွားခဲ့တဲ့ပွဲအပေါ်သုံးသက်ချက်နဲ့လာမယ့်မြန်မာကမ္ဘောဒီးယားပွဲအပေါ်မှာခံမှန်းချက်တွေကိုတော့ကိုရန်နိုင်ကပြောပြပေးပါရှင်
။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အကြိမ်30မြောက်စီးကိန်းအရှိတောင်အာရှအကစားပြိုင်ပွဲဘောလုံးပွဲတွေမှာတော့မြန်မာ U20 အသင်းဟာအုပ်စုတတိယပွဲစဉ်ဖြစ်တဲ့ Timor Leste အသင်းနဲ့ ဒီနေ့မှကစားခဲ့ပြီးတော့မြန်မာကတီမောကို3ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်မြန်မာတို့ပထမဂိုးကိုပထမပိုင်း10မိနစ်မှာတိုက်စစ်မှုအောင်ကောင်းမှန်ကသွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့35မိနစ်မှာထက်ဖြိုးဝေကသွင်းပေးခဲ့တာပါဒီမောလက်စတီအသင်းကမိနစ်40မှာတကူးပြန်သွင်းတာကြောင့်ပထမပိုင်းမှာမြန်မာက2ဂိုးတကူနဲ့ဦးဆောင်ခဲ့ပါတယ်ဒုတိယပိုင်း53မိနစ်မှာတော့အသင်းကောင်းဆောင်လိုင်းဘူဘူကတောင်းကန်ဘောကိုဝင်ပိတ်ပြီးတော့မြန်မာအသင်းတွက်တတိယဂိုးသွင်းပေးခဲ့ပြီးနောက်ဆုံးမှာမြန်မာက3ဂိုးတကူနဲ့နိုင်သွားခဲ့တာဖြစ်ပါတယ်မြန်မာအသင်းဒီကနေ့ကစားသွားပုံနဲ့ပတ်သက်ပြီးအားကစားကောင်ရှင်ကုစော်မျိုးတန်းကတော့အခုလိုပြောပါတယ
်ကျွန်တော်အမြင်တော့ပို့ပြီးတော့ထားပါတယ်စိုးလာတယ်လို့မြင်ပါတယ်ကြားရင်တီမောဆိုတာဒီအုပ်စုတွေမှာဟိုခြေသွန်းအနှိမ့်ဆုံးအတင်းလေဒီကနေ့တော့တင်းတော့ဆိုတော့ကွာသူပြည်ပြည်နဲ့ဟိုအနိုင်ရဖို့အတွက်ကိုကစားခွက်တာလက်ကစားနိုင်ရမှာကစားခွက်ကြလည်းပြောက်ကစားသမားတွေကလည်း confident နေမရှိအဲ့လိုပုံစံမျိုးဖြစ်နေတော့ဗျအခုတော့ပြောရမယ်လို့ရှိရင်တော့ဖရပိုင်ကိုနိုင်ခဲ့တဲ့ပွဲမလေးရှားနဲ့ပြည်စားခဲ့တဲ့ပွဲတွေတောင်မှပဲဒီဘက်မှာတော်တော်လေးကိုဟိုခြေစွမ်းပိုင်းကပြတ်တာကြီးတော်ပိုများလာတယ်လို့ကျွန်တော်လည်းသုံးသပ်တယ်နိုင်ရလက်ကတော့ရတယ်ပေါ့ဗျဒါပေမဲ့ခြေစွမ်းရကြည့်မယ်လို့ရှိရင်ပထမနှစ်ပွဲတည်းစားလို့ရှိရင်ခြေသွမ်းပိုင်းကပြက်လာတဲ့သဘောမျိုးရှိတယ်လို့ကျွန်တော်တို့ပဲသုံးသပ်ကြတာအဓိကတော့လောက်တန်းများတော့ထုံးစံတိုင်းပေါ့ဗျာဒီနေ့ပွဲမှာတော့အဓိကတော့ကျွန်းနယ်ပိုင်းကကစားသမားတွေကတီတီငင်ငင်နဲ့ကိုယ်ကစားသမားကိုဂိုးသွင်းနေပါအရင်ပန်တီးပေးရမယ်စားတကူတော့ဂိုးသွင်းနေတဲ့များတယ်နောက်ကျွန်းနယ်ချိန်ဆက်တွေကတော်တော်လေးကိုလွဲချော်နေတာပေါ့နောက်တစ်ခုကထုံးစံတိုင်းဘလုံးကိုကင်ကစားခြင်းနဲ့တီကများနေတဲ့ခါကျတော့ပြီမောလို့အသိဥတော်မှာပဲတော်တော်လေးကိုခက်ခက်ခဲခဲကစားရတဲ့အနေအထားမျိုးဖြစ်သွားတာပေါ့နော်
မြန်မာသင်းဟာဒီပွဲနိုင်သွားတဲ့အတွက်အုပ်စု၃ပွဲကစားပြီးချိန်မှာ၂ပွဲနိုင်၁ပွဲတည်ရေ9မှတ်နဲ့အုပ်စုပထမနဲ့ထိပ်ဆုံးမှရှိနေပါတယ်ဒီမောကိုနိုင်ရသွားတာကမြန်မာအသင်းနောက်ဆင့်တက်ဖို့အတွက်ကိုဘလောက်ထိအထောက်အကူဖြစ်စေခဲ့ပါသလဲဒီပေါ်မှာအားစားကောင်ရှင်ကိုစောမျိုးတန်းကတော့
ဒီမောကိုနိုင်လိုက်တဲ့အတွက်ကြောင့်ဘလောက်ထိအထောက်အကူဖြစ်သွားစေလဲဆိုတော့အဓိကတော့ကမ္ဘောဒီးယားနဲ့ပွဲအတွက်ကိုတော်တော်လေးကိုတွန်းအားတစ်ခုဖြစ်သွားတာပေါ့ဗျာကမ္ဘောဒီးယားကိုငါတို့နိုင်အောင်တန်းလို့ရှိရင်နောက်ဆင့်တက်ပြီးဆိုရင်တွန်းအားတစ်ခုဖြစ်သွားတာပေါ့အဲ့ဒါကြောင့်မို့လဲဒီနေ့ပွဲမှာဟိုအနိုင်ရုံနဲ့ချူကစားသွားတာမျိုးလည်းဖြစ်ကောင်းဖြစ်နေပါလေ။ဘာကြောင့်လဲဆိုတော့ကမ္ဘောဒီးယားနဲ့ပွဲအတွက်ကိုခြံပြီးတော့လေနောက်တစ်ခုကကစားသမားတွေမှာလည်းစိတ်ကူးကိုယုံကြည်မှုပိုရှိသွားတယ်ပေါ့ဗျာ။နောက်တစ်ချက်အရေးကြီးဆုံးအချက်ကတော့ကျွန်တော်တို့ဒီကမ္ဘောဒီးယားနဲ့မလေးရှားကိုဟိုဖိအားပေးနိုင်နိုင်တဲ့သဘောမျိုးဖြစ်သွားတော့
မြန်မာသင်းဟာလာမယ့်ဒီဇင်ဘာ၂ရက်နေ့မှာတော့အုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့ကမ္ဘောဒီးယားအသင်းနဲ့ကစားမှာဖြစ်ပါတယ်။ကမ္ဘောဒီးယားအသင်းဟာနိုဘာ28ရက်နေ့တုန်းကတော့တီမောကို၅ဂိုးကိုမရှိနဲ့နိုင်ထားတာဖြစ်ပါတယ်။ဆိုတော့မြန်မာနဲ့ကမ္ဘောဒီးယားတို့ပွဲပေါ်ကိုယ်စော်မျိုးတန်းကဘယ်လိုခံမှန်းပါသလဲ
။ကျွန်တော်မြင်ပြရမယ်လို့ကျတော့တော်တော်လေးဟိုခက်ခက်ခဲခဲကစားမယ်အနေထားမှရှိတာပေါ့ဗျာ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လည်းသူတို့လည်းဟို AFS G22 ပေါ့အဲ့မှာတော့ကစုံရက်ပြီးကျွန်တော်က၂ဂိုးတုံ့ပြန်နဲ့ရှိမှာ။ဆိုတော့ကစားသမားတွေကဒီကစားသမားတွေကမထူးအပြောင်းလဲသိမ့်မရှိဘူး။ဒါတော့လည်းပဲမာကအနိုင်ရဖို့ဆိုလို့ရှိရင်ကစားရတဲ့ဒီကသုံးပွဲထက်နောက်ထပ်တစ်ခါတော့ပို့ပြီးတော့ပဲပို့ပြီးတော့ကောင်းအောင်ပို့ပြီးတော့တူတူနေနေပို့ပြီးတော့ဖြည့်ဆွမ်းပြနိုင်ပါပဲအနိုင်ရလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးနေရှင်ပါတယ်အဲ့လိုမှမဟုတ်ဘဲနဲ့ကဟိုပထမ၃ပွဲကဖြည့်ဆမ်းအတိုင်းပဲဖြစ်နေတယ်လို့ရှိရင်တော့ကမ္ဘောဒီးယားကဗမာကိုအနိုင်ရသွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသုံးနေရှင်ပါဗျာအ
ဲ့တော့ဗမာအနေနဲ့လိုချင်တဲ့ဒီပွဲရလက်ကိုရနိုင်မယ်လို့ရောထင်လားအဲ့ပွဲမှာ
လိုချင်တဲ့ပွဲရလက်မျိုးရနိုင်မယ်ထင်လားလို့ရှိရင်တော့ကစားခဲ့ပြီးတဲ့၃ပွဲမှာပြခဲ့တဲ့ဖြည့်ဆမ်းအတိုင်းလို့ရှိရင်မရနိုင်ဘူးရနိုင်သော media အနေနဲ့တခြားအပြောင်းအလဲပုံစံတွေလုပ်ပြီးတော့ပွဲထွက်လာနိုင်တယ်ဆိုရင်တော့ဒီမျိုးပေါ့ဗျာအဲ့လိုမျိုးပဲနောက်တန်းက3ယောက်လယ်တန်း5ယောက်တက်ရှိမှုနဲ့အဲ့လိုပုံစံမျိုးပွဲထွက်လာပြီးတော့ဘောလုံးစိုင်းစံမှုအတားအသီးရအောင်အားထုတ်တဲ့ media မျိုးနဲ့ပဲပွဲထွက်လာမှဆိုရင်တော့ကမ္ဘောဒီးယားအနိုင်ရဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးဆိုတော့ကျွန်တော်တို့အဲ့လိုပဲတင်ဆက်နေတယ်ဆိုတော့ media ပြောင်းပြီးတော့ပွဲထွက်လာမှပဲအနိုင်ရဖို့အတွက်ကျွန်တော်တို့လည်းရှိနိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲတင်ဆက်ချင်ပါတယ်
မြန်မာ U20 အသင်းနဲ့ကမ္ဘောဒီးယားအသင်းတို့နောက်ဆုံးအကြိမ် AFF ပွဲစဉ်မှာတွေ့ခဲ့တော့ကတော့ကမ္ဘောဒီးယားကငခုကိုမရှိနဲ့နိုင်ထားတာပါဒါကြောင့်မြန်မာအသင်းအနေနဲ့လာမယ့်ပွဲမှာဒီရှုံးကြွေးကိုဆက်ပြီးတော့အုပ်စုမှာရှုံးပွဲမရှိနဲ့ဆီမီဖိုင်နယ်ကိုတက်သွားနိုင်မလားဆီမီဖိုင်နယ်ပွဲစဉ်တွေကိုတော့လာမယ့်ဒီဇင်ဘာ9ရက်နေ့မှာမနီလာမြို့မှာကစားမှာဖြစ်ပြီးတော့ဖိုင်နယ်ကိုတော့ဒီဇင်ဘာ10ရက်နေ့မှာကစားမှာဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချန်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA American အတန်ရဲ့တောက်ကြညာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင် American တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နှိပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြမစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်နိုဝင်ဘာလ29ရက်တောက်ကြာနေ့ညပိုင်းရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါအမျိုးသမီးခန္ဓာအတုဒဆုံးနဲ့အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနီးပညာအစီအစဉ်မှာနားဆင်ရမှာကတော
့ကုရည်တွင်းကိုကုကျူးဆိုင်ရည်တွင်းနားမှာ toxic အဆိပ်တောက်ဖြစ်စီမဲ့ရည်ဒီဆက်ပြားရည်ရာစစိတ်ဝင်ကောင်းသတိထားနော်ကိုရည်ဒီနေ့ဘယ်လောက်ထုတ်လို့လဲပါလဲသတိထား
ရှံကုမျိုးတွင်းကမြောက်ရည်ရဲ့အကြောင်းဆွေးနွေးထားတာကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုရည်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်ကနေအင်ဂျီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ညာဒုက္ခသည်အရေးအတွက်၈သိန်းကျော်အနက်မှာတော့ကလေးငယ်ဦးရေက60ရာခိုင်နှုန်းကျော်ရှိနေပါတယ်။ကိုဝင်းဆောင်မိခင်တွေကလည်းတိမ့်နဲ့ချီပြီးရှိနေတဲ့အတွက်လူဦးရေထိန်းချုပ်နိုင်မှုဘင်္ဂလားဒေ့ရှ်ကျန်းမာရေးတာဝန်ခံတွေကစဉ်းစားနေကြပါတယ်။ရိုဟင်ညာဒုက္ခသည်အမျိုးသမီးတွေချာမှာမိသားစုစီမံကိန်းချမှတ်နိုင်မှုဘလောက်အရေးကြီးပါသလဲဆိုတာကိုတော့နိုဝင်ဘာလဒီ2018ခုနှစ်တုန်းကအမျိုးသမီးခန္ဓာမှာဒေါ်လာလာတန်းကတင်ဆက်ခဲ့ပါတယ်။ဒီနေ့ရဲ့အမျိုးသမီးခန္ဓာမှာပြန်လည်ထုတ်လွှင့်ပေးလိုက်တာကိုနားဆင်ကြရအောင်ပါရှင်။
'Cause it only serves to make me more determined to achieve my final goal.
ခင်ဗျာဒီနေ့ပြည်ပကကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းကျော်နဲ့အရွယ်ရောက်တဲ့မင်းကလေးနဲ့အမျိုးသမီးပေါင်း 9,556 ဦးရှိရမှာ 9,433 ဦးတို့ဟာကိုဝင်ဆောင်မိခင်တွေဒါမှမဟုတ်နို့တိုင်မိခင်တွေဖြစ်ကြပြီးအဲ့ဒီကိုဝင်ဆောင်မိခင်တွေနဲ့တောင်း6000ဟာအဟာရဓာတ်ချို့တည်ပြီးကျန်းမာရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနဝန်ကြီးမိုဟာမက်နာဆင်ကလည်းဒါကာမြို့တော်မှာစက်တင်ဘာ27ရက်နေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသူနာပြူတွေဝင်းဆွဲတွေက Cox Bazar ရှိ Rohingyas Country မှာပကြာသီးမီရက်တွေတွင်ကလေးပေါင်း193ဦးတို့ကိုမိဖွားပွေးခဲ့ရကြောင်းနှင့်မြန်မာနိုင်ငံမှာရှိစဉ်ရိုဟင်ဂျာအမျိုးသမီးတွေဟာပဋိသေထိန်းချုပ်နှီးတွေမရှိခဲ့သလိုကျန်းမာရေးပြုစုစောင့်ရှောက်မှုလည်းမရတဲ့အတွက်ခုလိုထွက်ပြေးလာကြတဲ့ရိုဟင်ဂျာအမျိုးသမီးတွေအတွက်ပဋိသေထိန်းချုပ်ဖို့ဆေးနှင့်ကွန်ဒွန်တွေကိုမျှဝေပေးနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။ဒါအပြင်ဂျနီဗာမှာတွင်နိုင်ငံကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလည်းUNICEF ပြောခွင့်ရအမျိုးသမီးမာရစီမကာဒိုကမကြသည့်မိကရခိုင်ပြည်တစ်ပတ်ခါကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့လူ၄သိန်းအနည်း၄ပုံတုံးဟာကလေးတွေဖြစ်ပြီးဒီကလေးတွေဟာအားရချို့တဲ့နေတယ်လို့ပြောခဲ့ပါတယ
် Over a quarter of a million children have fled Myanmar for Bangladesh in the past 25 days
လွန်ခဲ့တဲ့25ရက်အတွင်းမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ကလေးပေါင်း2သိန်းခွဲကျော်ရှိပါတယ်ကလေးတွေလက်တွေရင်ဆိုင်နေရတဲ့အန္တရာယ်တွေကိုကြည့်တဲ့အခါမှာမကြသည့်မိရဲ့အတွင်သူတို့တွေကို Cox Bazar ကမှအသက်9နှစ်အောက်ကလေး 23,000 လို့ကိုအဟာရဓာတ်ချို့တဲ့မှုနဲ့ပတ်သက်လို့စစ်ဆေးခဲ့ပါလေ။အဲ့ဒီထဲမှာ800ခိုင်နှုန်းနဲ့900ခိုင်နှုန်းတို့ကသိက္ကိုအဟာရဓာတ်ချို့တဲ့နေကြပါလေ။အစားအစာကောင်းကောင်းမစားရလို့ဖျားနာလို့အခုလိုစိုးရိမ်ရတဲ့အဟာရဓာတ်ချို့တဲ့မှုအခြေအနေမှာရောက်နေကြတာဖြစ်ပါလေ။အသက်9နှစ်အောက်တွေမှာဒါဟာကလေးအသက်ကိုဆုံးရှုံးနိုင်ပါတယ်လို့ UNICEF ပြောခွင့်ရကချင်းပြသွားတာဖြစ်ပါတယ် ဘာသာရေးနှင့်လူမှုရေးရကလေးမွေးဖွားမှုနှုန်းထိန်းချုပ်မှုမရှိတဲ့အတွက်ကြောင့်2014ခုနှစ်တုန်းကပြည်ပခဖြစ်ပေါ်ရာဘူဒီတောင်မောင်တော့ဒေသရှိရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိသားစုတစုကလေးနှစ်ဦးကန့်တတ်တဲ့အမိတ်ကိုဒေသန္တရရခိုင်အစိုးရကချမှတ်ပြီးတော့ကျင့်သုံးခဲ့စဉ်တုန်းကနိုင်ငံတကာလူအခွင့်အရေးစုတွေကဝိုင်းကန့်ကွက်ခဲ့ကြတာတွေထပ်ပေါ်ခဲ့ပါလေခုနောက်ဆုံးဖြစ်ပွားတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အမျိုးသမီးတွေကလေးတွေရဲ့အခြေအနေဟာနိုင်ငံတကာအတွက်စိုးရိမ်စရာဖြစ်ခဲ့ရပါတယ်။ဒါကြောင့်ရိုဟင်ဂျာတွေဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်ရမှာလူဦးရေထိန်းချုပ်ဖို့အချက်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကထက်သွင်းစဉ်းစားဖို့အချိန်တန်ပြီလို့ဆိုရမှာပါ။ဒီအယူဆနဲ့ပတ်သက်လို့ကနေဒါအခြေစိုက်အယ်ဘတ်ဒါဆစ်တက်ကသူကကတိခဒေါက်တာဒေါကင်ဆိုဝင်းကိုမေးမြန်းခဲ့ပါတယ်။သူကကျမကြီးနဲ့လူအခွင့်ရေးဆက်ဆက်မှုကိုအထူးပြုလေ့လာခဲ့သူတူဖြစ်ပါတယ်
ခုတည်ရတဲ့ဂိမ်းခဏန်းတွေကိုကြည့်လို့ရှိရင်ထွက်ပြေးကြတဲ့လူဦးရေက၄သိန်းကျော်လောက်ရှိတဲ့အထက်မှာဒီအရွယ်ရောက်သူအမျိုးသမီးဟာ၁သိန်းဝန်းကျင်ရှိတယ်လို့သိရပါတယ်အဲ့တော့အဲ့ဒီအရွယ်ရောက်တဲ့၁သိန်းဝင်းချင်ရှိတဲ့အမျိုးသမီးမှာကိုဝင်ဆောင်မိခင်နဲ့နှုတ်တိုက်မိခင်အရေးအတွက်ဟာ9000ကျော်ပတ်ဝန်းကျင်ရှိတယ်ဆိုတော့ဒါဟာချိုးစနဲ့ကြည့်လို့ရှိရင်90ရာခိုင်နှုန်းကျော်နေတာတွေ့ရတယ်လीဆိုတော့ဒီကိန်းကနာကတော့တော်တော်လေးကိုများတာပေါ့နော်တခါဒီထဲမှာမှကလေးလူဦးရေကလည်း2သိန်းခွဲလောက်ရှိတယ်ဆိုတော့ဒါကိုကြည့်ချင်းအပြင်ဒီကိုဝင်ဆောင်နှုန်းမွေးဖွားနှုန်းမျိုးပွားနှုန်းတွေကတော်တော်လေးကိုများတယ်ဆိုတော့တွေ့ရပါတယ်အဲ့တော့ဒီလိုအခြေအနေကိုကြည့်လို့ရှိရင်ကျမတို့ကကျမကြီးဘက်ကလည်းကြည့်ပြီးတော့ပြောလို့ရပါတယ်လူခွင့်ကြီးဘက်ကလည်းကြည့်ပြီးတော့ပြောလို့ရပါတယ်အခုဒီကိန်းခဏန်းတွေကိုကြည့်လို့ရှိရင်ဒီလူဦးရေတိုးပွားနှုန်းကတော့သူတို့ကြားထဲမှာတော်တော်လေးကိုများနေတယ်လေလူဦးရေဒီလောက်တိုးပွားနှုန်းနေများနေတာဟာသူတို့ရဲ့ဘဝနေထိုင်မှုပုံစံတွေကုထက်ပို့ပြီးတော့မြင့်တင်မှုအတွက်ဒီကလေးတွေကိုကျွေးမွေးဆောင်ရှောက်နိုင်မှုပညာသင်ပေးနိုင်ဖို့အတွက်ကတော့ဘလို့မှလက်လန်းမီဖို့မလွယ်ဘူးဆိုတာတွေ့ရတယ်။အဲ့တော့လောလောဆယ်မှာသူတို့တွေအနေနဲ့ကဒီလူဦးရေထိန်းချုပ်မှုကတော့တော်တော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျွန်မမြင်ပါတယ်။အဲ့တော့အခုဒီဒုက္ခသည်တွေကိုကြည့်နေတဲ့ဒီ UNICEF တို့ဒီအဖွဲ့အစည်းတွေကနော်တကယ်ကတော့ဒီလူဦးရေထိန်းချုပ်မှုကိစ္စကိုတည်တည်ချာချာထိထိရောက်ရောက်နဲ့ကင်တွေ့ဖို့လူနေတယ်ဒီလောက်လူဦးရေတိုးဝှမှုတွေများနေတာကသူတို့ရဲ့လူမျိုးသူတို့ရဲ့ဘာသာရေးယုံကြည်မှုအရာတလင်းတမားစနစ်ကိုမကျင့်သုံးတာလည်းပါပါတယ်အဲ့တော့တလင်းတမားစနစ်မဟုတ်တဲ့အတွက်အမျိုးသားတယောက်မှအမျိုးသမီးတွေအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးတွေကနေပြီးတော့အများကြီးမွေးနေတာတွေလည်းရှိတယ်နောက်တစ်ခါဒီအမျိုးသမီးတွေကိုယ်တိုင်ကလည်းသူတို့မှာအမျိုးသမီးအခွင့်အရေးဆိုတာပြည်ပြည်ဝဝမခံစားရတဲ့အတွက်သူတို့ရဲ့အတန်ဆိုတာဒီအမျိုးသမီးတွေဘာဖြစ်ချင်လဲဆိုရဲအတန်ကလည်းမရှိပါဘူးအမျိုးသားတွေထားလိုပဲနေရပြီးတော့ကလေးတွေကမွေးလာတဲ့ကလေးတွေကကျမရေးပြဿနာဖြစ်အဟာရတွေချို့တဲ့ကလေးတွေထမွေးအဲ့လိုမျိုးနဲ့ပဲဟိုတန်နေရာကလဲနေတော့ဒီပြဿနာဟာတနေ့တခြားဟိုကြီးထွားလာဖို့ပဲရှိတယ်ဆိုတော့ကျမတို့ကဒီပြဿနာကိုတည်တည်ချာချာထိန်းချုပ်ဖို့တော့တိုက်တွန်းရမှာပေါ့လေနောက်ပြီးတော့ဟိုတိတ်တော့အတိကျတော့မတိပင်မဲ့သူတို့ရဲ့ဘာသာရေးအရာလဲဒီတတိတားတဲ့နီးတွေကိုသုံးထားကိုအားမပေးတဲ့ဟာဒီလေရှိကောင်းရှိနိုင်မယ်နောက်တစ်ခုကဒီအမျိုးသမီးတွေပညာရေးနှိမ့်ချမှုသူတို့မှာပြောပိုင်권မရှိတာကြောင့်လဲသူတို့ကထားသလိုနေပြီးတော့ဟိုတနေ့တနေ့ကလေးပဲမွေးနေရတာလဲဟိုရှိနိုင်တယ်အဲ့တော့ဒီတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုထိထိရောက်ရောက်တေချာဆောင်ရွက်ဖို့လိုပါတယ်အခုလောလောဆယ်မှာကိုကလေးတွေမှာသူတို့ကကလေးသူငယ်အခွင့်အရေးဆိုတာတောင်းမှာဘာမှသူတို့မသိဘူးသူတို့မှာထားသလိုနေပြီးတော့ပိန်လီချို့တဲ့ပြီးတော့ဟိုပညာသင်မှုလည်းလက်လန်းမမီအစားတောက်လည်းလက်လန်းမမီအဝေးစားတောင်းမှာလုံအောင်မဝေးနိုင်အဲ့လိုဖြစ်နေတော့ဒါကျမတို့ကသူတို့ပို့ပြီးတော့တောင်းမှာဒီလူခွင့်ရင်းနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဖြည့်ဆည်းပေးနေတဲ့သဘောပါသူတို့လူခွင့်ရင်းချို့ဖောက်တယ်လို့လုံးဝပြောလို့မရပါဘူးလူဦးရေကိုထိန်းချုပ်ဖို့အကြံပေးတာပါ။ကျမရဲ့ဟိုတကယ်လက်တွေ့အတွေ့အကြုံပြောရမယ်ဆိုလို့ရှိရင်ဟိုကျမဆိုလို့ရှိရင်ဒီဒေါက်တာစင်တေမောင်ရဲ့စီကန်းကိုနှစ်စဉ်ဒီပါကိုတွားပြီးတော့ဟိုလှုပ်အားပေးတယ်။ကျမအဲဒေါက်တာစင်တေမောင်ရဲ့စီကန်းကိုတွားတဲ့အချိန်မှာကျမဒီဒုက္ခတဲ့စခန်းနေမှာလဲတွားပြီးတော့ဒီဟိုကျမရဲ့ပညာပေးတွေကျမရဲ့ပြည့်စုံဆောင်ရှောက်မှုတွေအများကြီးလှုပ်ပါတယ်။အဲ့လိုလှုပ်တဲ့အခါမှာလဲဒီထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတွေထားတဲ့ထိုင်းနိုင်ငံဒုက္ခတွေစခန်းနေမှာဆိုရင်လဲမ မိသားစုစီပံကိန်းนี่အများကြီးလှုပ်ပေးပါတယ်အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လည်းအမျိုးသမီးတွေကိုဒီမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်တာပညာပေးတွေလှုပ်တယ်ပြီးလို့ရှိရင်တားဆက်ချားကိုဘယ်လိုဒီတွေနဲ့လှုပ်လို့ရမလဲအဲ့ဒီပညာတွေပညာပေးတယ်ပညာပေးပြီးတော့မှသူတို့ကိုယ်တိုင်နားလည်ပြီးတော့မှသူတို့ကိုရွေးချယ်ခွင့်ပေးတဲ့အတွက်ဒါဟာလူခွင့်ချိုးဖောက်တာလည်းမဟုတ်ပါဘူးအခုလိုမျိုးပေါ့နော်အမျိုးသမီးတွေကလေးငယ်တွေစီးရဲနေတဲ့ဘဝတန်တရားနေပြီးတော့လွတ်မြောက်အောင်လို့ဒီနည်းကိုကျမတို့လှုပ်ပေးတာဆိုတော့ဒါကမျိုးသမီးနဲ့ကလေးတွေရဲ့ကောင်းကျိုးအတွက်လှုပ်ပေးတယ်လို့ပဲပြောလို့ရပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနေ့ပြန်စနေမနေ့ခင်းနေ့မှာလဲတလှည့်ပြန်ပြီးထုတ်လင်းပေးပါမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့ရဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတော့ Thanksgiving နေ့ကျေးဇူးတော်နေ့နဲ့ Christmas တစ်ပင်နေ့စိုက်ထူကြတဲ့အကြောင်းကိုအောင်အောင်ကပြောပြထားတာနားဆင်ပါရှင်။
အမေရိကန်မှာဆိုရင်နိုဝင်ဘာလကုန်လကစလို့အားလဲရဲ့ရာသီစပြီလို့ပြောရမှာပါတကယ်တော့အမေရိကရဲ့အားလဲရက်ရှိစတင်တဲ့အချိန်ဟာကျေးဇူးတော်နေ့လို့ဆိုကြပါတယ်နှစ်စဉ်နိုဝင်ဘာလစထုတ်တာပတ်ကြာသပတေးနေ့ကိုကျေးဇူးတော်နေ့ရယ်ဆိုပြီးတော့သတ်မှတ်ခဲ့တာပါဒီအချိန်ဟာကိုယ့်ဘဝတစ်လျှောက်လုံးအကောင်းဆုံးအခွင့်အရေးတွေဘယ်လိုရခဲ့လဲဘာကြောင့်ရခဲ့လဲဆိုတာတွေကိုပြန်လည်စဉ်းစားပြီးတော့အကောင်းမြင်ကျေးဇူးတင်ကြတဲ့အချိန်လည်းဖြစ်ပါတယ်နိုဝင်ဘာ28ရက်နေ့မှာကြောက်တဲ့ကျေးဇူးတော်နေ့အတွက်တော့အစင်လာတိုင်းသမရအိမ်ပြည်တော်ကနေကျက်စင်နှကောင်ကိုဘေးမဲ့လွတ်ပေးခဲ့ပါတယ
် So now we reach the moment bread and butter have been waiting for so patiently their presidential pardons
Melania ကိုနေစကူနေလောက်ကနေစပြီးတော့မွေးမြူသမားတွေကကျေးဇူးတော်နေ့အတွက်ကျက်စင်လက်ဆောင်ကိုသမရရေစီပေးဖို့လာတာပါတရိတ်ဆန်တွေကိုတနာကျင်လာတဲ့သမရအိဗရာဟင်လင်ကွန်ကတော့အခုလိုလက်ဆောင်ပေးလာတဲ့ကျက်စင်တွေကိုပေးမဲ့ပေးလို့ရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကအခုလိုအခမ်းအနားနဲ့တရားဝင်ပေးမဲ့ပေးတာမျိုးမရှိသလိုတချို့သမရတွေကလည်းပေးမဲ့မပေးခဲ့ပါဘူး။လွန်ခဲ့တဲ့နှစ်တရာကျော်ကတည်းကကျက်စင်တွေကိုကျေးဇူးတော်နဲ့မတိုင်ခင်မှာအိမ်မြူတော်ကိုအခမ်းအနားနဲ့ပို့ဆောင်ခဲ့တာဖြစ်ပြီးအများအားဖြင့်အဲ့ဒီကျက်စင်တွေကိုကျေးဇူးတော်နဲ့စားတောက်ပွဲတွေမှာချက်ပြုတ်စားတောက်ကြပါတယ်။ဒါပေမဲ့လည်း1963ခုနှစ်သမရဂျွန်ဖ်ကနေဒီလက်ထက်မှာတော့လက်ဆောင်ပေးပို့တဲ့ကျက်စင်တကောင်ရဲ့လေဘင်းမှာချိတ်ဆွဲထားတဲ့စားကောင်းပါစေသမရကြီးဆိုတဲ့စာတန်းကိုတွေ့လိုက်ရချိန်မှာတော့သမရကနေဒီကဒီတကောင်ကိုတော့ပေးမဲ့ပေးလိုက်ပါဆိုပြီးတော့ပြောခဲ့ပါတယ်။အဲဒီနောက်တော့ကျက်စင်တွေပေးမဲ့ပေးတာဟာသမရတွေရဲ့ကျေးဇူးတော်နေ့ထုံတန်းစင်လာတစ်ခုလို့ဖြစ်လာခဲ့ပြီးတော့1989ခုနှစ်သမရဂျော့ဂျ် H.W. Bush လက်ထက်မှာနှစ်စဉ်ကျင်းပတဲ့တရားဝင်အခမ်းအနားအဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။အဲဒီနောက်ပိုင်းသမရအဆက်ဆက်ကကျေးဇူးတော်နေ့အတွက်ကျက်စင်တွေကိုပေးမဲ့ပေးလာတာပါ။အခုနောက်ပိုင်းမှာတော့အဲ့လိုပေးမဲ့ကျက်စင်နှစ်ကောင်တည်းကဘယ်တကောင်ကိုပေးမဲ့မလဲဆိုပြီးတော့အင်တာနက်မှာအပျော်သဘောမဲ့ပေးရွေးချယ်စီခဲ့ပါတယ်။ဒီမဲရလက်ကဘလို့ပဲဖြစ်ဖြစ်နောက်ဆုံးမှာတော့သမရကကျက်စင်နှစ်ကောင်လုံးကိုပေးမဲ့ရှိပါတယ်။ဒီနှစ်မှာတော့သမရဒေါ်နယ်ထရမ့်ကပေါင်မုံနဲ့ထောဘတ်ဆိုတဲ့ကျက်စင်နှစ်ကောင်ကိုပေးမဲ့ခဲ့ပါတယ်။
Butter, I wish you a lot of luck, but I hereby grant you a full and complete pardon.
ကျေးဇူးတော်နေ့မတိုင်ခင်ဒီကျက်စင်နေဝါရှင်တန် DC ကိုရောက်လာပြီဆိုတာနဲ့ဟိုတယ်မှာတခန်းတနာထားပြီးတော့ကျူးမင်ပြည့်စုံရတယ်။သမရကဘေးမဲ့ပေးပြီးတဲ့ကမာရော့တိရိစ္ဆာန်မွေးမြူထင်းသေးရေးနေရာတွေကိုပို့ပြီးမွေးမြူစေပါတယ်။အမေရိကန်ပြည်အစုကိုစတင်ရောက်လာကြတဲ့ဒုက္ခသည်တွေဟာဘာသာစကားယုံကြည်ရာဓလိစတဲ့မတူခြားနာတဲ့ယဉ်ကျေးမှုတွေကြားခက်ခဲတွေရင်ဆိုင်ရလေရှိပါတယ်။ဒါပေမဲ့လည်းအရင်ရောက်နှင်ကြသူတွေကနောက်မှရောက်လာတဲ့ဒုက္ခသည်တွေအနေနဲ့နေရာအသစ်မှာအဆင်ပြေပြေနေထိုင်နိုင်ရေးကူညီကြပါတယ်။ Ethiopian Community Center မှာနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေအတွက်ကျေးဇူးတော်နေ့အထိမ်းအမှတ်အနေနဲ့နှစ်တိုင်းပြင်ဆင်ကျွေးမွေးကြတဲ့အကြောင်းတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုကိုစတင်ရောက်ရှိလာတဲ့ဒုက္ခသည်တွေအတွက်တော့ကျေးဇူးတော်နဲ့တွေ့ဆုံစားသောက်ပွဲဟာယဉ်ကျေးမှုသစ်တရက်နဲ့စတင်ထီထွေ့မိတာပါဒုက္ခသည်တွေအနေနဲ့ပဝန်းကျင်သစ်မှာအဆင်ပြေပြေဝင်ဆက်နိုင်အောင် Ethiopian Community Center မှာအခုလိုပွဲကျင်းပပေးတာလည်းဖြစ်ပါတယ်ဒီကျေးဇူးတော်နဲ့တွေ့ဆုံပွဲကိုလာကြသူအများစုဟာစစ်ပွဲတွေဖြစ်ပွားနေတဲ့ Syria, Iraq, Afghanistan နဲ့ပ ါကစ္စတန်နိုင်ငံကပါအာဖဂန်ဒုက္ခသည်တူဖြစ်တဲ့မာယမ်ဒဒေါတ်က
Today we enjoy about
အထူးသဖြင့်အာဖဂန်တွေလည်းလာကြတော့ဂျေဇူတော်နေ့ပြည့်စုံပွဲကတိတ်ကိုပြောစရာကောင်းပါတယ
် Ivory Coast ဒုက္ခသည်လက်သက်လော်ရီယယ်ကလည်း
I like Thanksgiving.
Jesus တော်နေ့မှာပျော်ရွှင်ရပါတယ်။အကုန်လုံးကိုလည်း like နှုတ်ဆက်ပေးပါပြီ။ American တွေအနေနဲ့အခုလိုကူညီနိုင်အောင်အခွင့်အရေးပေးတဲ့ဘုရားသခင်ကိုလည်းကျေးဇူးတင်ပါတယ်
။လွန်ခဲ့တဲ့လနေ့ကနိုင်ဂျီးရီးယားနိုင်ငံကနေထွက်ပြေးလာတဲ့ဘာဘိုအက်ဒူကလည်းဒီတွေ့ဆုံပွဲဟာသူ့အတွက်အလွန်အထိပယ်ရှိကြောင်းအခုလိုပြောပါတယ
်။ My background is a refugee.
ဒုက္ခသည်တယောက်ဖြစ်တဲ့အတွက်တခြားနိုင်ငံကကိုယ့်တို့ဒုက္ခရောက်လာတဲ့လူတွေကိုတွေ့ရတာကြောင့်စိတ်ထဲမှာဆိုက်လိုက်လေလေဝမ်းသာရပါတယ
်။ America ကိုစတင်ရွှေ့ပြောင်းချေချစဉ်တုန်းကတော့အဒဟိုဟာဒုက္ခတွေအတော်လေးရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့လည်း Ethiopian Community Center ကနေ Virginia ပြည်နယ်မှာအခြေချဖို့ကူညီခဲ့ပါတယ်။တစ်ဖွဲ့တစ်ယောက်ဆိုရတဲ့အားလုံးကဝိုင်းပြီးတော့ကူညီကြတာပါလို့ Ethiopian Community အဖွဲ့ထူထောင်သူကပြောပါတယ်။ Sihef Tafira က
The whole idea is
ဒုက္ခတွေနဲ့ဒီမှာရှိနေမိသားလူတွေတသားလေးဖြစ်အောင်ကျွန်တော်တို့ကကြားခံဆောင်ရွက်ပေးရပါဒီလိုတွေ့ဆုံမှသာပတ်ဝန်းကျင်အထက်မှာအပြန်အလှန်တည်ယူနိုင်ရမှာပါ။
ရင်မြစ်တင်မှာအခြေချဖို့ရောက်လာကြသူတွေကိုနွေနွေထွေထွေကြိုဆိုဖြစ်တယ်လို့ပြောပါရယ်စေတနာဝန်တန်းကိုလင်းမူလန်က
I love to welcome new people to our community
နောက်ထပ်ရောက်လာသူတွေအားလုံးတစိမ့်ပြင်းနေဖြစ်မနေအောင်အဝတ်ကြီးခြင်းပါတယ်အထူးသဖြင့်ဂျေဇုတော်နေ့တွင်မိသားစုဝင်တွေအားလုံးကိုစုံစုံညီညီနဲ့တွေ့ဆုံကြွေးမွေးအပ်ခံခြင်းပါတယ
်စစ်ပွဲတွေဖြစ်ပွားနေတဲ့နေရာရင်းဒေသကနေအသက်ရှင်လျက်ထွက်ခွာလာနိုင်ခွင့်ရတာကိုဂျေဇုတင်ကြောင်းဒုက္ခသည်တွေကပြောပါရယ်မကြခင်မှာကွဲကွာနေတဲ့မိသားစုဝင်တွေနဲ့တွေ့ဆုံနိုင်ဖို့ကိုလည်းသူတို့ကဆူတောင်းရင်းမျှော်လင့်နေကြပါတယ်ခင်ဗျာမစ်စင်နေတိုင်းနိုဝင်ဘာလကုန်မှာအင်ဗီရိုကိုခရစ်စမတ်တစ်ပင်ပို့ဆောင်လေးရှိပါတယ်ဒီနှစ်အတွက်ခရစ်စမတ်တစ်ပင်ကိုတော့ပင်ဆယ်ဗေးနီးယားပြည်နယ်မန်ဟတန်ဂိုဗယ်လီစိုက်ခင်းပိုင်ရှင်လာရီစနိုက်ဒါကဒီနိုဝင်ဘာ25ရက်နေ့မှာအင်ဗီရိုကိုပြပုတ်ခဲ့တာပါမျက်နှာကောင်ဆွဲတဲ့လှင်းနဲ့တယ်လာတဲ့သစ်ပင်ကိုသမရဂရောမလာနီယာထရမ်ကအင်ဗီရိုမြောက်ဖက်ဝင်ဝါကနေကြိုဆိုပြီးတော့စစ်ဆေးကြည့်ရှုလက်ခံခဲ့ပါတယ်ဒီခရစ်စမတ်သစ်ပင်ကိုအင်ဗီရိုအပြာရောင်ခမ်းမမှာခရစ်စမတ်အထိမ်းအမှတ်အနေနဲ့ဆင်းရဲမှာပါအင်ဗီရိုမှာပထမဆုံးခရစ်စမတ်သစ်ပင်ကိုတော့19ရာစုအတွင်းစတင်ထားရှိခဲ့တာလို့ဆိုပါတယ်ခရစ်စမတ်သစ်ပင်ဟာသမရဂရောအနေနဲ့အင်ဗီရိုအလှဆင်ဖို့ရည်ရွယ်ပေးခဲ့တာပါအင်မီရောအတွက်ခရစ်စမတ်သစ်ပင်ကိုနိုင်ငံတော်ဝန်ကခရစ်စမတ်သစ်ပင်စိုက်ပျိုးသူတွေကပေးပို့လေရှိပါတယ်မြောက်ကယ်ရိုလိုင်းနာပြည်နယ်ကခရစ်စမတ်သစ်ပင်ဆက်နှစ်ပင်ပေးပို့ခဲ့ပြီးတော့ဒါဟာတခြားပြည်နယ်တွေအားလုံးထက်များပါတယ်အဲ့နောက်ဝါရှင်တန်နဲ့ဝစ်ကွန်ဆင်ပြည်နယ်တွေဟာဒုတိယအများဆုံးပို့ပေးခဲ့တဲ့ပြည်နယ်တွေပါအင်မီရောအပြာရောင်ခံမှာထားရှိတာဖြစ်တဲ့အတွက်ခရစ်စမတ်သစ်ပင်ဟာပေး20နီးပါးအမြင့်သာရှိရတာပါခရစ်စမတ်ယာလီရောက်တိုင်းပင်မလှတ်တော်အဆောက်အဦကက်ပီတောအနောက်ဖက်မြခင်မြန်မာခရစ်စမတ်သစ်ပင်စိုက်ထူလေးရှိပါတယ်ဒီနှစ်အတွက်သစ်ပင်ကိုတော့နယူးမက္ကဆီကိုပြည်နယ်ကပေးပို့ခဲ့တာပါဒီသစ်ပင်ကိုတော့နယူးမက္ကဆီကိုပြည်နယ်သူပြည်နယ်သားတွေပြုလုပ်တဲ့လက်မှုအစဉ်တစားတွေနဲ့စင်ရင်ချိတ်ဆွဲမှာပါလာမယ့်ဒီဇင်ဘာ၄ရက်နေ့ကျရင်ပေ60မြင့်တဲ့ခရစ်စမတ်သစ်ပင်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခမ်းအနားနဲ့မီးထွန်းကြီးဖွင့်လှစ်မှာပ
ါ Blue Spruce it was aged at 60
Blue Spruce ဆိုတဲ့ထင်ရှားတဲ့ Christmas သစ်ပင်အမျိုးအစားပါအသားလည်းကောင်းပြီးတော့စိမ့်ပြာရောင်အဖျားရှူသစ်ပင်မလို့အလွန်လှပါတယ်လို့ Christmas သစ်ပင်ပို့ပေးတဲ့ New Mexico ပြည်နယ်က Carson National Forest ဒုတိယအုပ်ချုပ်ရေးမှူး Ricardo Martinez ကပြောသွားတာပါဒီသစ်ပင်ကိုအခမ်းအနားနဲ့မီးထွန်းကြီးပြီးရင်တော့ဒီညနေမှောင်ကြီးပြိုးချိန်ကစလို့ည7နာရီတိုင်အောင်ဇန်နဝါရီလ1ရက်နေ့အထိမီးထွန်းကြီးသွားမှာပ
ါကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်ကာမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်ရန်ကုန်လူထုထက်ဝလောက်မိခိုးသုံးဆွဲနေရတဲ့မြောက်ရည်အရင်းမြစ်ဖြစ်တဲ့ရေကြိုးစိတ်ဝင်နှုံတွေကြလာတာနဲ့အတူရေငန်တွေဝန်းလာလို့ပြက်သွားတဲ့တွင်တွေများလာနေပါတယ်။ဒီတွင်တွေအခြေအနေပြန်ကောင်းအောင်လုပ်နိုင်ပါသလား။မြောက်ရည်အရေးသွေးကောင်းအောင်ဘယ်လိုထိန်းသိမ်းနိုင်ပါသလဲ။ မြန်မာနိုင်ငံရေးအရင်းမြစ်ကော်မတီ NWRC ရဲ့မြောက်ရေးဆိုင်ရာအကြံပေးဦးမြင့်သိန်းကိုမေးမြန်းပြီးတင်ပြပေးမှာပါ။မြောက်ရေးအခုရန်ကုန်မှာအခြေအနေဆိုးလာတဲ့အကြောင်းအခြေအနေပြန်ကောင်းအောင်လုပ်လို့ရပါသလားဆရာ
။အခြေအနေပြန်ကောင်းအောင်ဟာငန်းနေတဲ့မြောက်ရေးကိုချူအောင်လုပ်လို့ဒေါက်တာမျိုးတဲ့ကျွန်တော်တို့ဗမာပြည်နဲ့တော့မရဘူးဗျာ။တော်တော်ကြီးကိုခက်တယ်ဗျာ။မြေတလင်းလူနိုင်ငံမျိုးတော်မှာရင်းငံကိုမတွောအောင်သူဘာလုပ်ရလဲဆိုကြားကန်တွင်းနေတူးတယ်။မြေတလင်းလေးမျိုးယူတုံးနေသူဆိုတဲ့စီရှူကနိုင်ငံတခုပဲ။ရေချူတွင်းနေကိုဒီ North Sea ရင်းငံမုံရောရေချူတွင်းနေ North Sea ကြားထဲမှာသူကတွင်းတူးလိုက်တယ်ဗျာ။တွင်းတူးပြီးအဲ့ဒီတွင်းကရေတွေကို North Sea ကိုပြန်ထုတ်သွင်းတယ်ဗျာ။အဲ့တော့ရင်းငံအဲ့ဒီစက်ကလေးနေတယ်အဲ့တော့ဒီရေငန်ပြန့်နှံ့မှုကထိန်းထားတာပေါ့ဗျာအဲ့လိုလုပ်လို့ရတယ်ဒီလိုရေငန်ကိုရေချူကြတော့ဘယ်လိုလုပ်လို့ရမလဲဆိုရေချူချက်တဲ့စိတ်ုံတည်းထွက်လာတဲ့ရေငန်ကိုကျွန်တော် membrane နေနဲ့အခုခေတ်သုံးနေတဲ့ RO ဘာလို့အဲ့ဒါရင်းနဲ့ရှေ့ပြီးတော့မှတစ်နိုင်တစ်ပိုင်းလုပ်လို့ပဲရတယ်ပေါ့ဒါမျိုးဒီကြီးမြင့်တဲ့နောက်ဘက်ကမြူးတက်မှာတော့တို့လုပ်ဖို့အစီအစဉ်တွေရှိတယ်နောက်တကဟိုကျွန်တော်တို့ filtration system နဲ့ဒီစီဗင်းသားရရည်ပြီးတာဒီကျွန်တော်တို့ပေါက်တော့ဝါတော့ပါလို့ဆိုတာတွေဟုတ်များဆက်ကြာတာပေါ့ဒီရည်ပြူလို့ပေါ့တော့အဲ့ဘက်ကတွင်းရည်တွေကိုသူတို့ရည်ပြီးရည်စုပ်ပြန်တော့ရည်ပြီးကိုလုပ်နေတယ်ဗျအဲ့ဒါတွေကိုကြာတော့သူတို့ကကျွန်တော်တို့ mass treatment ခေါ်တာပေါ့ဒူးတယ်လိုက်ပေါ့ရည်ကဏ္ဍတစ်နည်းကိုတန်းချီပြီးတော့ရည်တွေကိုမောင်းချတယ် irrigation လုပ်တာပေါ့လေနဲ့တွေ့တယ်ဟိုနေနဲ့တွေ့တယ်ပြီးတော့ဟိုသဲဒီတွေကိုဖြတ်တယ်ကြောက်စပစ်ဒီတွေကိုပြတ်တယ်အဲ့ဒီကနေမှရည်တီအောင်တောက်အောင်လုပ်တယ်ပေါ့ရယ်အဲ့တော့ဘာဖြစ်လာလဲဆိုတော့ potable water ပေါ့ပေါက်300တိတော်တဲ့အနေအထားမှာရှိတဲ့ရည်မျိုးတော့ရနိုင်တယ်ပေါ့ဒါမျိုးဒီလိုအပ်တဲ့အနေအထားကတော့ရန်ကုန်တမြို့လုံးမှာရှိတဲ့လူတွေအကုန်လုံးကိုပြီးနိုင်အောင်ကြတော့တော့သူတို့နေရာခွဲခွဲပြီးလုပ်ကြရမှာပေါ့တနေရာတဲ့ဒီစုတွေကနေတော့မှမလုပ်နိုင်ဘူးဘာလို့လဲဆိုတော့စီပင်မှာကိုပဲစီပင်ရည်ကိုဖြည့်ပြီးဖို့အတွက်စက်ရည်တွေကစီပင်ကိုယ်တိုင်းကတူးကြတယ်ကို645လင်းရှိအဲ့ဒီအနေကိုသူကတနည်းကိုဒီကလန်တန်းတရားကျော်ထုတ်နော်အဲ့ဒီမှာစက်ရုံလို့ယုံနေပြီးတာကြီးမပါသေးဘူးနော်ပုံကလေးကထုတ်တာဆိုလို့ရှိရင်ဒီနေ့ကိုအဲ့ဒီကအများကြီးပဲတက်ကူပဲဒီကလန်50 60ကျော်ထုတ်ပေါ်နေတယ်ဒီနေ့ကိုအဲ့တော့ထုတ်တဲ့နှုန်းကတော့မိတူကညားရတာပေါ့နော်ဒီမီရောကြီးအခုနဒိုကီမီယိုတဲ့ပြီးတဲ့မိကုန်းကိုပြောဖို့အတွက်ကြတော့တော်တော်လေးကိုပြည်ညာရဆိုင်ရနဲ့မီရောကြီးစီမံခန့်ခွဲမှုပေါ့ဗျာပြည်ညာရဆိုင်ရစီမံခန့်ခွဲမှုနဲ့တွေ့ချက်မှုတွေကိုတည်တည်ကြာကြာဒီစီမံကိန်းပုံစံနဲ့လုံးမသိရမှာဗ
ျမြေအောင်ကြီးကဒီလောက်အရေးပါတာကိုလူတွေသိအောင်ပေါ့နော်ဘယ်လိုလုပ်ပေးရမလဲဆရာဘယ်လိုပညာပေးလို့လုပ်ပြလို့ဟုတ်ကဲ့
လူတွေသိအောင်မြေအောင်ကြီးကိုထိန်းသိမ်းထုတ်ပါအိမ်မှာရည်တွင်းရှိတယ်ဆိုရင်ကိုယ့်အိမ်ရဲ့ရည်တွင်းကိုတစ်နှစ်တစ်ခါရည်ဆန်းမှာရည်ဆန်းတက်စီစီပါအကြမ်းမြင့်အနည်းဆုံး pH ဆန်းမှာကလိုရိုက်ဆန်းမှာရည်ငံဘယ်လောက်ပါပါလဲ TDS total dissolved solid ဆိုတဲ့ကြည်ထဲမှာပါဝင်နေတဲ့တဆပ်ပြောင်းဝင်မှုနှုန်းအားလုံးရဲ့ပမာဏဘယ်လောက်ရှိလဲသိအောင်စမ်းသပ်ထားပါနောက်တကဟိုရည်စည်းလားရည်သွက်လား hardness ကိုစမ်းပါနော်တန်တပ်ဘယ်လောက်ပါတယ်မပါဘူးလေ manganese ပါလားမပါဘူးလားဓာတ်ရည်ကိုစမ်းသပ်ပါနောက်တကအကြမ်းမြင်းဒီမြောက်ရည်ရဲ့တောက်တုံးရန်တင့်တော်တဲ့အရှင်း the ratio standard ပေါ့ကျွန်တော်ကကျမ်းမာရေးဖွဲ့သမတ်တာရဲ့စန်ဒင်းနာရဲ့အခုဆိုရင်မြန်မာကျမ်းမာရေးဌာနကနေတဲ့သမတ်တာရဲ့အစီအစဉ်ထွက်နေပါပြီဒါမျိုးလူလူလက်ထဲကိုတော့ကြည့်အောင်နေသေးတယ်ပေါ့မရှိသေးဘူ
းအဲ့လိုလူတွေများများသိလာအောင်ဘယ်လိုလုပ်အောင်လဲဆရာ
အဲ့လိုပြောဖို့တည်းဌာနဆိုင်ရာဒီလုပ်ငန်းကိုလည်ပတ်နေတဲ့ပညာရှင်ပြန်ပြောရမယ်တွင်းတူသမားကသူကတွင်းမဲ့တူပေးတာရေထွက်ရင်ပြီးပြီပြီးပစံဆိုပြီးသူကရေတွင်းထားခဲ့တယ်ကိုတွင်းကိုကိုထိန်ပြီးအဲ့တော့တွင်းပိုင်ရှင်ညော့ရည်သုံးတဲ့သူကခုနကကျွန်တော်ပြောသလိုကိုရေတွင်းကိုကုကျူးဆိုင်ရေတွင်းနားမှာ toxic အဆိပ်တောက်ဖြစ်စီမဲ့ရည်ဒီဆပြရည်ရာစစိတ်ဝင်အောင်တတိထားနော်ကိုရည်ဒီနေ့ဘယ်တော့ထုတ်ကုန်လဲပါလဲတတိထားနည်းနည်းလေးတစင်းမြင်ပြီးနားလေးတယ်ဆိုရင်စတူးရကတွင်သမားကိုဒီတွင်းရမှတ်တမ်းယူခိုင်းဒီဘယ်တော့တူးလဲတွင်းကျဲဘယ်တော့လဲလီလမလာမျက်လမလာချောလမလာအနေပြီးတူးတာအနေပြီးတူးလဲပြီးနေရာလားတရားလားသုံးရလားရည်ပိုက်ဇကာရည်စိရည်ဝင်တဲ့ဇကာချထားတာဘယ်နှပြီလဲရည်ဝင်တဲ့ဇကာအထူးကဘယ်နဲ့လက်မဆယ်လက်မအော်ချေဗီလာ15ဗီလာဒါဒီကိုကိုကတိချဖို့အတွက်ကိုတွင်သမားတွေရှိမှာမှတ်တမ်းမှာရတောင်းအောင်မယ်ကျွန်တော်လုံတော့တော့အဲ့လိုလုပ်ခဲ့တယ်အဲခုကတွင်သမားတွေကြတော့အဲ့လောက်ကိုမလုပ်ကြဘူးဗျမလုပ်တော့ဘဘုတ်ဘူးဖြစ်နေတော့ဒီတော့တုံးဆွေးတဲ့လူကိုဘယ်လိုလုပ်ပညာပေးမလဲဆိုတော့ဒီမှာကျွန်တော်ပြောသလိုပဲဟိုနားလေတဲ့လူတွေ ညာရှင်တွေဒီလုပ်ငန်းမှာလုပ်နေတဲ့ဇလဗူရင်းပညာရှင်တွေပါဝင်ပြီးတော့မှပညာပေးသေးတယ်လို့ရမယ်အစားပြုရမယ်အဲဒီကလေးတွေကျောင်းတွေရက်ွက်တရားတွေလုပ်ပြီးတော့မှသူတို့နားလည်နေရမယ်အင်္ဂလိပ်လိုပြောရင်တော့မီယောကြီးဆို invisible ပဲ visible ဖြစ်အောင်ခုနကကျွန်တော်ပြောသလိုလုပ်ပြီးအောင်ဒါမှသူတို့ကသိလာပြီဟာဒါဆိုတို့ရအရေးကြီးတာပါလားအဲ့ဒါကိုယ်အိမ်ရဲ့ဒီတွင်သားမှာဘေးအိမ်ကနေပြီးတော့သူပါလုပ်လေကိုယ်အိမ်ကတော့မျက်နှာစာမှာရည်ရင်းတူးကြတယ်နောက်တိမ်ရဲ့နောက်ပွေးပြင်းနေသူကအင်နာချင်းတူးနေကိုယ်ရည်တွင်မှာကြားလာရင်ထိခိုက်နိုင်တယ်လေအဲ့ဒါဆိုရင်ကိုကသိထားအောင်နည်းနည်းလေးကြိုတင်ပြင်ဆင်မှုတွေလုပ်တင်လာခြင်းလုပ်အောင်ပေါ့သူ့ကိုသွားပြီးတော့ complaint လို့တော့မရဘူးဒါလို့ဥပဒေမှမရှိဘူးလေကျွန်တော်ပုံမှန်ကမပြောရည်ဥပဒေကအခုမှလုပ်တုံးတိုင်းတုံးဆိုတော့ပုံမှန်ကညီမရည်တွင်တူးချင်တာတူးတို့ကျန်တာထုတ်အဲ့လိုမျိုးလူသားနဲ့လက်ရှိနေတာ哦အဲ့တော့ခုနတုံးတဲ့လူတွေတွင်းတဲ့လူတွေကိုဒီလိုမျိုးတွေလုတ်တာအောင်အသေးချင်းတွေလုတ်ပြရမယ
်ဒါရန်ကုန်နဲ့ပတ်သက်ပြီ
းရန်ကုန်နဲ့ပေါ့ရန်ကုန်ကနေတော့အတူတူပဲ
နေ
ပါမန္တလေးဆိုပူဆိုးသေးတယ
်မြန်မာနိုင်ငံတဝမ်းလုံးမှာတတိထားမှာပေါ့နော်အကုန်လုံးတည်
တယ်ဟုတ်ပါတတိထားတယ်လူတွေကဘာလို့တတိနေထားလဲဆိုတော့မြို့ရန်မြန်မာမမြင်ရတာဒီနေ့ဒီတောင်မှအမတ်တမဲတစ်ခါနေနေနေတာပဲဟိုချောင်းနေမြောင်းနေတယ်မှာတော့စစ်ဒီဝင်လာတယ်ဥပမာဟိုလက်ဘရောင်းတောင်ကနေပြီးတော့ဟို SG ဇူးတွေရမားချောင်းနေကြတယ်ချင်းနေနေဝင်နေ ERD တဲ့ဆက်စီးတယ်အဲ့ဒီမှာမှဂျီတွေရောင်ပြောင်းလာတော့မှတည်တယ်ဒါတောင်မြေပေါ်ကြီးက visible နော်မြေရောကြီးက invisible မမြင်နိုင်တဲ့ဂျီဆိုတော့မြင်မှမမြင်ရတာဘယ်လိုလုပ်ကာကွယ်မလဲဘယ်လိုလုပ်ထိန်းသိမ်းမလဲဆိုတာတုံးတဲ့လူကဒါတဘာဝပဲပြောမှာပဲကျွန်တော်လည်းဒီလိုပြောခဲ့မှုတာတွေတွေ့ခဲ့မှုလေ
ဥမြင့်သိရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစေနောက်တစ်ပတ်မှာတွင်ပြန်ဆင်ကြအောင်နော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်တောက်ကြညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲရှင် VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 0932232555 လေးကိုဆက်သွင်းနိုင်သလို email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်အစီအစဉ်နဲ့အဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းကြေညာကိုကိုအောင်လီဦးကတက်လှည့်ကြေညာပေးပါမယ်ရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကနာမည်ကျော်လန်ဒန်ဒရာနီလူထုတော်များဓာတ်နဲ့ထိုးတက်ခဲ့ခံရပြီးအမျိုးသားတူကိုဖမ်းဆီးလိုက်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်အခင်းဖြစ်ရနေရနီးတနက်တနေ့ကြားခဲ့ရတဲ့အကြောင်းကိုရန်တွေ့မြင်ခဲ့ရသူတွေပြောခဲ့ကြတယ်လို့ Sky News သတင်းဌာနကတော့တက်ခဲ့သူဖြစ်တန်ရရှိသူကိုရဲတွေကပြစ်ကတ်ခဲ့တာဖြစ်တယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်ဝင်းကြီးချိုဘော်ရစ်ဂျွန်ဆန်ကတော့အခင်းဖြစ်ခဲ့တာနဲ့ပတ်သက်လို့အဆက်မပြတ်သတင်းတွေရရှိနေတဲ့အကြောင်းနဲ့ချက်ချင်းတုံ့ပြန်ဆောင်ရွက်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေအရေးပေါ်ဝန်ထမ်းတွေကိုကျေးဇူးတင်ကြောင်းလည်းပြောဆိုခဲ့ပါတယ်။အခုအခင်းဖြစ်ခဲ့တဲ့လန်ဒန်တံတားမှာ2019ဇွန်လတုန်းကလည်း IS အစ္စလာမ်အစိုးရအဖွဲ့ကိုထောက်ခံသူတွေကကားနဲ့အတင်းဝင်ထိုက်ပြီးတက်ခတ်ခဲ့မှုကြောင့်လူနုသေဆုံးခဲ့လို့အနီနာစစ်တပ်ကမှလည်းလူတွေကိုဓားနဲ့ထိုးတက်ခတ်ခဲ့မှုပါတယ်။အစိုးရဆန့်ကျင်ဆန္ဒပြပွဲတွေအကြီးအကျယ်ကြုံနေရတဲ့အီရတ်နိုင်ငံမှာဝန်ကြီးချုပ်အဒဲအဗ်ဒူမာကတီရာဂုကနှုတ်ထွက်မဲ့ကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်။လူညိုရေးတပ်ဖွဲ့ရဲ့လက်ချက်နဲ့လူပေါင်း40ကျော်သေဆုံးခဲ့ပြီးနောက်တစ်ရက်မှာပဲတွတ်တော်မှာနှုတ်ထွက်စာတင်တော့မဲ့ကြောင်းဝန်ကြီးချုပ်ကကြေညာလိုက်တာပါ။ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကိုတာဝန်ရှိသူတွေထိထိရောက်ဆောင်ရွက်ဖို့ဖိအားပေးတဲ့အနေနဲ့နောက်တစ်ချိန်နိုင်ငံတကာတောင်းဆိုဆန္ဒပြပွဲတွေဒီကနေ့ပဲဩစတြေးလျနိုင်ငံဆစ်နီမြို့မှာစတင်လိုက်ပါတယ်။ဩစတြေးလျဆွေအနေနဲ့ကြောင်မီးသွေးရေနံနဲ့သဘာဝတံခွေတူဖို့ရေးစီမံခန့်တွေမလုပ်အောင်တောင်းဆိုတဲ့အနေနဲ့ရန်နဲ့ချီတဲ့ဆန္ဒပြသူတွေနယူးဆော့သွေးပြည်နယ်က Liberal Party ရုံးချုပ်မှာစုဝေးဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုမနေ့ကကျေးဇူးတော်နဲ့အားလိုက်ခြင်းမှာပဲသမ္မတဒေါ်နယ်ထရန့်ရုတ်တရက်တွားရောက်တွေ့ဆုံပါတယ်။အမေရိကန်ဆွေကတာလီဘန်သဘုံတွေနဲ့ဆွေးနွေးမှုတွေပြန်ဆခဲ့တာသဘုံတွေဘက်ကအပြစ်ခတ်ရဆဲဖို့လိုလားနေရဆိုတာတွေကိုလည်းခီးစဉ်တွေမှာပြောဆိုခဲ့တာပါ။ဆက်ရှင်းနေချာအာဖဂန်စစ်ပွဲဆုံးသတ်နိုင်မဲ့သဘောတူညီချက်တည်းရခိုင်နယ်တီဖြစ်ခဲ့ပြီးမှအမေရိကန်နဲ့တာလီဘန်တို့ကြားတင်းနှလောက်ဆွေးနွေးမှုတွေရုတ်တရက်ရဲဆိုင်ပြီးသုံးလမပြည့်ခင်မှာပဲခီးထွက်ခဲ့တာလည်းဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Aiden Utuku ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီထိချိန်ပြောင်းပြီးထုတ်လင်းပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်းထုတ်လင်းပေးမယ် VOA ရဲ့မနေ့ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.